Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်နိုဝင်ဘာလ20ရက်တောက်ကြနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190၊လိုင်းတို့မီတာ25 32 50နဲ့တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုနန်းလောင်တဲ့အတွက်ညင်ညာပေးပါပါမာလီနိုင်ငံမြို့တော်ကဇင်ငန်ဟိုတယ်မှာဖန်စီထားတဲ့တရားခံတွေက80လောက်ပြန်လည်လွတ်မြောက်လာခဲ့တာဒီတရုတ်လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်သမား28ယောက်ကိုတုတ်တင်လိုက်နိုင်တာဒီအကြောင်းထင်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ကချင်လက်နက်ကိုင် KIA အဖွဲ့ရဲ့အမှတ်၈တပ်မဟာဌာနချုပ်ကိုတင်ပိုက်လိုက်တဲ့အကြောင်းမြောက်ပြည်သတင်းဌာနကကြေညာခဲ့ပြီးနယ်မြေအေးချမ်းမှုနဲ့ပတ်သက်လို့တော့
တော်လီလီဘာမှအတမ်းမပြောဘာမှမဖြစ်ကြဘူး။ဟောအရေးကြီးတဲ့ကြောင်းတွေကိုဖွင့်မယ်နော်။ဒီ
မိုးညင်းအုတ်ချုပ်ရည်မှုရဲ့ပြောကြားချက်ဖြစ်ပါတယ်ရှင်။တခါရှမ်းပြည်နယ်ဘက်မှာတော့ရှမ်းလက်နက်ကိုင်တပ်ဖွဲ့ SSPP နဲ့မြန်မာအစိုးရတပ်တို့ပြစ်ခတ်တိုက်ခိုက်မှုဆွဲချဖို့အကြိုးဆွေးနွေးခဲ့ကြတဲ့အချိန်နေဒီကနေ့ကျရောက်တဲ့ကလေးတငယ်များအခွင့်အရေးနေ့အထိမ်းအမှတ်အဖြစ်ရန်ကုန်မှာကျင်းပခဲ့တဲ့ပွဲအကြောင်းတခါမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာကျင်းပမဲ့အရှိတောင်အရှထိပ်သီးညီလာခံအကြောင်းစတဲ့သတင်းဆောင်မတွေကိုနာဆင်ကြရမှာပါအခုရင်ဆုံးတော့တောက်ကြနေညာပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်
မာလီနိုင်ငံမြို့တော်ကဇင်ငယ်ဟိုတယ်မှာဖန်စီထားတဲ့တရားခံတွေက80လောက်ဟာအခုခါမှပြန်လည်လွတ်မြောက်လာခဲ့ပါတယ်။တနက်သမား၄ဦးထက်မနည်းဟာအစ္စလမ်ဘာသာရေးကျွေးကြော်သံတွေဟေအော်ပီအော်ဒီဟိုတယ်ကိုဝင်ရောက်စီးနင်းခဲ့တယ်လို့ဖန်စီထားတဲ့တရားခံတွေက၃ဦးကိုတပ်ပစ်ခဲ့ပါတယ်။မြို့တော်ဘန်မာကိုမှာရှိတဲ့ Radisson Blue Hotel မှာတထပ်ပြီးတထပ်အထူးတပ်ဖွဲ့ဝင်တွေဟာကြံရှိနေတဲ့ဖန်စီကန်တရားခံတွေကိုလိုက်လံရှာဖွေနေတယ်လို့လုံခြုံရေးဘက်ကလာတဲ့သတင်းတွေကဆိုပါတယ်။ကိုရန်ကျန်းစာရွတ်ဆိုနိုင်သူတွေကိုတနတ်သမားတွေကလွတ်ပေးခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။အခုခါမှကုလသမဂ္ဂနဲ့မာလီတပ်ဖွဲ့တွေကဟိုတယ်ကိုဝင်းရံထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်ဟိုတယ်ကိုသွားရလမ်းကိုလည်းပိတ်ဆို့ထားပါတယ်။ဒီဟိုတယ်ကိုအခုလိုစီနင်းထားချိန်မှာအပြင်ထွက်ကြည့်ရမျိုးမလုပ်ဘဲနဲ့ကိုယ်နေရာမှာပဲကိုနေကြဖို့လည်းမာလီအစိုးရကမြို့ကန်တွေကိုသတိပေးတိုက်တွန်းထားပါတယ်။ပြင်သစ်ကိုလိုနီဖြစ်ခဲ့မှုတဲ့မာလီနိုင်ငံကတရားခံတွေကိုကေတင်ရေးဆောင်ရွက်ရမှာကျွမ်းကျင်တဲ့အထူးတပ်ဖွဲ့ကိုလည်းပြင်သစ်ကဆေးလွတ်ထားပါတယ်။ဒီဟိုတယ်ကိုဝင်ရောက်စီးနင်းမှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာကိုပြောဆိုတာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့လည်းအယ်ခိုင်ဒါနဲ့ဆန့်စပ်မှုရှိတဲ့သဘုံနေနဲ့မာလီတပ်ဖွဲ့တွေကြားမှာနှစ်ပေါင်းအတော်ကြာတိုက်ခိုက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားနာပြီးတဲ့နောက် EU နိုင်ငံတို့ရဲ့နယ်စပ်တွေကိုလုံခြုံရေးတင်းကျပ်ပြီးညှိနှိုင်းဆောင်ရွက်မှုတွေပြုလုပ်ဖို့နည်းလမ်းတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂတရားရေးနဲ့ပြည်ထောင်ရေးဝန်ကြီးတွေဒီကနေ့ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံဆွေးနွေးနေပါတယ်။ပြင်သစ်ပြည်ထောင်ရေးဝန်ကြီးဘာနတ်ကာဇနော့ဖ်ကတည်ဆုံသွားပြီဖြစ်တဲ့အကြမ်းဖက်တိုက်ခိုက်သူဦးဆောင်သူအဗ်ဒယ်ဟာမစ်အဘအူဥရောပကိုဝင်ရောက်လာတာနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂအဖွဲ့ဝင်ဘယ်နိုင်ငံကမှပြင်သစ်ကိုအကြောင်းကြားလာတာမျိုးမရှိဘူးလို့ပြောပါတယ်။အခုအချိန်မှာအကြမ်းဖက်သမားတွေရဲ့ချိန်ချောက်မှုကိုတွန်းလှန်ဖို့နှိုးကြားထကြွဖို့အရေးကြီးပြီးစုစုစည်းစည်းနဲ့ကာကွယ်သွားရမှာဖြစ်တယ်လို့လည်းကာဇနော့ဖ်ကပြောပါတယ်။ဒီအတော်အတွင်းလွန်ခဲ့တဲ့အပတ်ကဖြစ်ပွားခဲ့တဲ့ပြင်သစ်ကအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပြီးခုခါမှထွက်ပြေးတိမ်းရှောင်နေတဲ့တန်တရာရှိသူတူထမင်းလေးကိုလည်းဆက်လက်ရှာဖွေနေပါဗျ။ဆလာအဗ်ဒက်စ်အစ္စလာမ်ကအခုခါဘယ်မှာရှိနေတာလဲဆိုတာကိုလည်းမသိဘူးလို့ပြင်သစ်တာဝန်ရှိသူတွေကဝန်ခံထားပေမလို့သူ့ကိုပြင်သစ်နဲ့ဘယ်လ်ဂျီယမ်နိုင်ငံတဝန်းပိုက်ဆိုင်တိုက်လိုက်လံရှာဖွေနေပြီးနယ်သာလန်ထိပါတိုးချက်ရှာဖွေနေတယ်လို့သတင်းတွေကဆိုပါတယ်။အဗ်ဒက်စ်အစ္စလာမ်ဟာပြင်သစ်ကတိုက်ခိုက်မှုကိုကူညီခဲ့သူဖြစ်တယ်လို့ယုံကြည်ရပြီးသူ့ကိုဖမ်းဆီးဖို့နိုင်ငံတကာဖမ်းဝရမ်းထုတ်ပြန်ထားတယ်လို့ဥရောပရဲ့အလို့ရှိဆုံးတရားခံပြေသူဦးလည်းဖြစ်ပါတယ်။
လာမယ့်နှစ်အတွင်းဆီးရီးယားနဲ့အီရတ်ကဒုက္ခသည်တောင်းကိုအမေရိကန်နိုင်ငံမှလက်ခံမဲ့သမရဘရိတ်ဝမ်မန်ရဲ့အစီအစဉ်ကို Republican နဲ့ကြီးစိုးတဲ့အောက်လွှတ်တော်ကကန့်ကွက်လိုက်ပါတယ်။ဒါပေမဲ့လည်းဒီအစီအစဉ်ကိုအထက်လွှတ်တော်မှအတည်ပြုလိုက်ရင်သူ့အနေနဲ့ဗီဒီယိုအာဏာသုံးပယ်ချမယ်လို့ Obama ကပြောဆိုထားတာပါ။အမေရိကန်နိုင်ငံနဲ့ဝင်လာမယ့်ဒီဒုက္ခသည်တွေကိုတင်းတင်းကြပ်ကြပ်စီးစစ်သွားဖို့အတွက်သဘောထားပြင်းထန်တဲ့ Republican အများစုနဲ့ Obama ရဲ့ Let's Democratic လွှတ်တော်အမတ်တွေက289မဲ138မဲနဲ့မဲပေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အထက်လွှတ်တော်ကဒါကိုဘယ်လိုဆုံးဖြတ်မလဲဆိုတာကတော့မသေးကြသေးပေမဲ့လည်းဒီအရေးမတူညီတဲ့သဘောထားတွေကတော့စတင်ထွက်ပေါ်လာနေပါပြီ။နာဇီဂျာမနီတွေလက်ကထွက်ပြေးလာတဲ့အကူအညီမဲ့ဒုက္ခသည်တွေကိုလက်မခံလို့တဲ့1939နှစ်တွေကပုံစံမျိုးပြန်မလုပ်သင့်ဘူးလို့ Democratic အထက်လွှတ်တော်အမတ် Harry Reid ကဆိုပါတယ်။ ဒါပေမဲ့လည်းဘသူတွေကဒုက္ခတွေအဖြစ်ဟန်ဆောင်ပြီးဂျီဟက်အဆောင်ရောက်လို့ရတွေလို့ဖို့ဒီနိုင်ငံတွေဝင်လာတယ်လဲဆိုတဲ့စစ်ဆေးမှုတွေမလုပ်နိုင်တဲ့ကိစ္စကိုဒီမိုကရက်တစ်အမတ်တွေကထောက်ခံနေတာလို့ Republican အမတ်လည်းဖြစ်သမရလောင်းဖြစ်ရှင်ပြိုင်နေသူတူလည်းဖြစ်တဲ့ Ted Cruz ကပြန်လည်ခြေပပါတယ်ဒုက္ခတွေရိအလုံးတင်းကျပ်တဲ့အသေးစိတ်စစ်ဆေးမှုတွေကိုလက်ခံသွားမယ်လို့သမရ Obama ကပြောဆိုထားတာပါကမ္ဘာလက်ခီးတွေအဖြစ်အမေရိကန်နိုင်ငံတွေကိုလူတွေနေ့စဉ်ဝင်လာနေကြတာထက်ဆိုင်ရင်ဒုက္ခတွေကိုစီစစ်လက်ခံမဲ့အစီအစဉ်ကိုတားမြစ်ဖို့ကြိုးစားတာကပိုးပြီးတော့အန္တရာယ်ရှိတယ်လို့လည်းအိုဘားမားကပြောဆိုပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာနိုင်ငံရေးသဘောတူညီချက်တည်းရဲ့မရယူနိုင်ပဲနဲ့တော့ IS စစ်တွေကြွားတွေကိုအနိုင်တိုက်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်အစွန်ရောက်အချက်ဖက်သမားတွေကိုအမြင့်ပြတ်ချေမှုန်းဖို့မှာနှစ်တွေဆက်ပြီးကြာနိုင်သေးတယ်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံကနေမထွက်ခွာခင်သမ္မတအိုဘားမားကပြောသွားတာပါအနာဂတ်စီးရီးယားနိုင်ငံပြန်လည်တည်ဆောက်ရမှာတော့လက်ရှိသမ္မတဘရှာအယ်အာဆတ်ရဲ့အခမ်းကဏ္ဍဆိုတာလည်းရှိမှာမဟုတ်ဘူးလို့လည်းသူကဆက်ပြောပါရယ်မစ္စတာအာဆတ်ကိုစီးရီးယားပြည်သူအများစုကရက်ဆက်ကြမ်းကြုတ်တဲ့လူသက်အာဏာရှင်အဖြစ်သတ်မှတ်ထားတာကြောင့်သူအာဏာရှိနေရင်စီးရီးယားပြည်ရင်းစစ်အဆုံးသတ်ဖို့မဖြစ်နိုင်ဘူးလို့မစ္စတာအိုဘားမားကပြောပါရယ်စီးရီးယားနိုင်ငံမှာမကြခင်ကျင်းပနိုင်ဖို့ကြိုးစားနေတဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးညီလာခံနဲ့ပတ်သက်လို့လည်းသမ္မတအိုဘားမားကကြိုတင်မှတ်ချက်ပေးပြောသွားခဲ့ပါရယ်အဲ့ဒီကျင်းပမဲ့ညီလာခံဆွေးနွေးမှုတွေကလည်းအသွင်ကူးပြောင်းရေးအစိုးရမှတစိတ်တပိုင်းပါဝင်လာနိုင်တဲ့အတိုက်အခံအဖွဲ့တွေကိုဖော်ထုတ်ပေးသွားနိုင်မှာဖြစ်ပြီးနောက်ပိုင်းရွေးကောက်ပွဲအတွက်အတွက်လုပ်ငန်းစဉ်တွေကိုချမှတ်ပေးသွားနိုင်မှာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုသွားပါတယ်ရှင
်ဗီအိုအေအမေရိကန်အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာနိုင်ငံမှာနိုဝင်ဘာ10ရက်ရွေးကောက်ပွဲတွေကျင်းပပြီးစီးခဲ့ပြီးတဲ့နောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်တွေမှာတိုက်ပွဲတွေအရှိန်မြင့်လာနေတဲ့အတွက်စိုးရိမ်ပူပန်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကသမရဦးသိန်းစိန်ကိုဖုံးတဲ့ဆက်သွယ်စကားပြောခဲ့တယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရစ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်နိုဝင်ဘာလ10ရက်ရွေးကောက်ပွဲကိုအောင်မြင်မြင်ဥဆောင်ကျင်းပနိုင်ခဲ့တာအတွက်သမရဦးသိန်းစိန်နဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုကိုချီးကျူးခဲ့တယ်လို့မျိုးသားပြန်လည်တင်မြင့်ရေးအတွက်အလုံးပူပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တဲ့အချိန်ထဲမှာပဲအတွင်းမှုချုပ်ကသူ့ရဲ့စိုးရင်ချက်တွေကိုအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။လက်တလောရှမ်းနဲ့ကချင်ပြည်နယ်တွေဘက်မှာအခြေအနေတွေပုံမတင်မှလာနေရတဲ့ပတ်သက်ပြီးဒါဟာရဲသားတွေကိုအသက်သေဆုံးစေသလိုငြိမ်းချမ်းရေးလုပ်ငန်းတွေအတွက်လည်းတက်ရောက်မှုတွေရှိနေတာမို့စိုးရင်ပူပန်ကြောင်းဒီအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေအလုံးသူတို့ရဲ့အမြင်ကွဲပြားမှုတွေကိုစပွဲပိုင်းမှာညှိနှိုင်းဆွေးနွေးကြဖို့လဲကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရမစ္စတာဂျူဂျာရက်ကပြောသွားပါတယ်။လက်ရှိအစိုးရကပြည်တွင်းငြိမ်းချမ်းရေးအတွက်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့အပြစ်ကတ်ရစဲလှုပ်ဆောင်မှုတွေရှိပေမဲ့ပြည်နယ်တချို့မှာအခုထိတိုက်ပွဲတွေဖြစ်ပွားနေပြီးသေဆုံးဒဏ်ရာရသူတွေရှိနေတဲ့အတွက်အတွင်းမှုဘန်ကီမွန်ကအထူးစိုးရိမ်ကြောင်းပြောဆိုခဲ့တာပါ။ဒီအပိုင်းတွေအတွင်းကချင်ပြည်နယ်မိုးညင်းအနီးမှာတိုက်ပွဲတွေပြင်းထန်ခဲ့သလိုရှမ်းပြည်နယ်မိုင်းရှုမြို့နယ်ဘက်မှာလည်းရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရတပ်အကြတိုက်ပွဲတွေပြင်းထန်နေတာကြောင့်အိုးရင်စွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တောင်းလောက်ရှိနေပါတယ်ခင်ဗျာ
အာဆီယံထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့မလေးရှားနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ဒေသတွင်းကောင်းဆောင်တွေနဲ့စီးပွားရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ကိစ္စရပ်တွေကိုဆွေးနွေးနိုင်ပွဲရှိနေပါတယ်ကွာလာလမ်ပူကိုဒီကနေ့ရောက်ရှိလာတဲ့မစ္စတာအိုဘားမားဟာအာဆီယံအဖွဲ့ဝင်နိုင်ငံကခေါင်းဆောင်10ဦးနဲ့အတူတခြားကမ္ဘာခေါင်းဆောင်တွေနဲ့လည်းတွေ့ဆုံနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်ထောင်နိုင်ငံတွင်အစွန်းရောက်သမားတွေရဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းအကြမ်းဖက်မှုတွေကိုထပ်လုပ်မယ်လို့ IS တို့ရဲ့ချိန်ချောက်မှုတွေထွက်လာနေချိန်မှာကွာလာလမ်ပူတစ်မြို့လုံးကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်။ဒီချင်းချက်မှုတရင်ကိုအတိမပြုတ်နိုင်ပေမဲ့လို့မြို့တော်တဝမ်းမှာရဲစစ်တပ်နဲ့အရာရှိပေါင်းထောင်နဲ့ချီဖြန့်ချက်ချထားတယ်လို့မလေးရှားရဲချုပ်ခလစ်အဗ်ဒူအဘကာကဒီကနေ့တောက်ကြနေမှာဆိုပါရယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံကိုတက်ရောက်လာတဲ့ကမ္ဘာကောင်ဆောင်တွေကအာဆီယံထိပ်သီးညီလာခံတက်ရောက်ဖို့မလေးရှားကိုခီးဆက်လာကြတာပါဒီညီလာခံနှစ်ခုစလုံးမှာကမ္ဘာစီးပွားရေးကိုဦးတည်ဆွေးနွေးခဲ့ကြသလိုလူတရားကျော်တည်ဆုံခဲ့ရတဲ့ပြည်နယ်နိုင်ငံတွင်ဘုံကွဲတိုက်ခတ်မှုနောက်ပိုင်းဒီလိုအကြမ်းဖက်မှုကိုတစ်ကမ္ဘာလုံးကဘယ်လိုပူးပေါင်းချေမှုန်းကြမလဲဆိုတာကိုလည်းတစ်စိတ်တစ်ပိုင်းဆွေးနွေးခဲ့ကြပါရယ်မ မလေးရှားကိုရောက်ရှိပြီးမကြာခင်မှာပဲအရှေ့တောင်အာရှလုံခြုံရေးကောင်ဆောင်တွင်နဲ့လဲမစ္စတာအိုဘားမားကတွေ့ဆုံပြီးအစိုးရအကြံဖက်မှုကိုဆန့်ကျင်ဖို့နဲ့စိတ်ရှည်တည်ခံကြဖို့ပြောဆိုသွားပါတယ်။အေပက်ညီလာခံမှာလိုပဲအာဆီယံအစည်းအဝေးကြရင်လဲတရုတ်နိုင်ငံကအိန္ဒိယနိုင်ငံတွင်နဲ့အနေမြင့်အကျဉ်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်အရေးကိုလဲမစ္စတာအိုဘားမားကပြောဆိုလိမ့်မယ်လို့အင်ဖီရောကဆိုပါတယ်။အာဆီယံဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာသမ္မတဦးသိန်းစိန်လဲကွာလာလမ်ပူကိုရောက်ရှိနေတာဖြစ်ပါတယ်ရှင်။
မြောက်နယ်တောင်ကိုရီးယားအစိုးရအစိုးရအစ်မကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲပြန်စတင်နိုင်ဖို့ကြိုးပမ်းမှုတရက်အနေနဲ့လာမယ့်အပတ်မှာနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံဖို့သဘောတူညီခဲ့ကြပါတယ်။နိုင်ငံခြားကိစ္စရပ်တွေကိုကင်တွယ်ဆောင်ရွက်နေတဲ့မြောက်ကိုရီးယားရဲ့ကိုရီးယားကျွမ်းကျယ်ငင်းချင်းစွာပြန်လည်ပေါင်းစည်းကော်မတီကအခုလိုတွေ့ဆုံဖို့ကြာတာရင်းတွေကကန့်လန့်လိုက်တာပါ။ဒီကန့်လန့်ချက်ကိုလက်ခံခဲ့ကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းဝန်ကြီးကဒီကနေ့တောက်ကြနေမှာပြောဆိုပြီးနေဆက်ကြီးရပန်းမွန်ကျော်မှာနိုဝင်ဘာ26ရက်နေ့မှာတွေ့ဆုံမှာဖြစ်တယ်လို့ဆိုပါရယ်မြောက်နယ်တောင်ကိုရီးယားအကြားဆက်ဆံရေးပူကောင်းလောင်ဆောင်ရွက်ဖို့ဩဂုတ်လတုန်းကရခဲ့တဲ့သဘောတူညီမှုအတိုင်းအစိုးရအဆင့်တွေ့ဆုံဆွေးနွေးနိုင်ဖို့ပြင်ဆင်တဲ့အနေနဲ့ပထမအဆင့်ဆွေးနွေးမှုတွေကိုစမှာပါနိုင်ငံနယ်စပ်ကြားအဆောင်ချက်အများပြားချထားတဲ့နေရာဤမှာတောင်ကိုရီးယားတပ်ဖွဲ့ဝင်2ဦးမြေမြုံမိုင်းနှိမ့်ချိန်နောက်ပိုင်းဒီသဘောတူညီချက်ရက်ဆိုင်ခဲ့တာပါသဘောတူညီချက်တစ်စိတ်တစ်ပိုင်းအနေနဲ့တောင်နဲ့မြောက်ကိုရီးယားအစိုးရကိုယ်စားလှယ်တွေတွေ့ဆုံမှုသဘောတူခဲ့ပြီး1950ခုနှစ်ကတည်းကပြည်ပခန့်တွေကြောင့်ကွဲကွာသွားတဲ့နှစ်နိုင်ငံမိသားစုတွေပြန်လည်တွေ့ဆုံပြီးဖို့လဲဒီထဲမှာပါဝင်ခဲ့ပါတယ်
။တရုတ်နိုင်ငံရှီကျင်းဒေသကမိုင်းတွင်းဖောက်ခွဲမှုမှာတာဝန်ရှိသူကိုသတင်းပတ်နဲ့ချီချအောင်လိုက်လံရှာဖွေနေရမှာအကြံဖက်သမား28ယောက်ကိုတရုတ်လုံခြုံရေးတပ်ကတပ်ဖြတ်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကဆိုပါတယ်။အကူအနယ်ထဲကမိုင်းတွင်းတစ်ခုကိုစက်တင်ဘာလ18ရက်နေ့ကတိုက်ခိုက်ခဲ့ရမှာရဲ9ယောက်အပါအဝင်လူပေါင်း16ယောက်ထက်တေဆုံးသွားခဲ့တယ်လို့တောက်ကြနေကထုတ်ပြန်တဲ့အစီရင်ခံစာတစ်စောင်မှဖော်ပြထားပါရယ်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ဒီလိုတိုက်ခိုက်မှုကျူးလွန်သူဟာအနည်းကတောင်တွေဖက်ကိုထွက်ပြေးသွားခဲ့တာကြောင့်အစိုးရဖက်ကလည်းသူ့ကိုရက်ပေါင်း56ရက်ကြာအောင်အင်တိုက်အားတိုက်လိုက်လံရှာဖွေနေခဲ့တာဖြစ်ပါရယ်လူပေါင်း1000လောက်ကလည်းကူညီရှာဖွေပေးကြတယ်လို့ဒေသခံအရာရှိတွေကပြောပါရယ်အကြမ်းဖက်ဂိုင်းအဖြစ်ဆူဆွဲခံထားရတဲ့နေရာကိုရက်ဖက်ကဝင်ရောက်စီးနေရမှာဂိုင်းသား28ယောက်စလုံးတေဆုံးသွားခဲ့တယ်လို့လူတစ်ယောက်ကိုဖမ်းဆီးထားတယ်လို့အစိုးရပိုင်းစင်ဟွာသတင်းအေဂျင်စီကဆိုပါရယ်ရှင်
Direct from Washington, the voice of America, VOA.
2015ခုနှစ်နိုဝင်ဘာလ20ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါ။အခုကစပြီးထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့မကြခင်ကျင်းပတော့မယ့်အရှိတောင်အာရှထိပ်သီးညီလာခံအကြောင်းနဲ့စပါမယ်ရှင်။အာဆီယံအရှိတောင်အာရှထိပ်သီးညီလာခံကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတော့မှာဖြစ်ပေမဲ့အာဆီယံအနေနဲ့ချိတ်ဆက်လုပ်ကိုင်မှုအားနည်းလွန်းတဲ့အတွက်အားမလို့အားမရဖြစ်ရတဲ့အကြောင်းအရက်ဖက်လူမှုအဖွဲ့အစည်းတွေကပြောပါတယ်။28ကြိမ်မြောက်အာဆီယံညီလာခံကျင်းပမယ့်ကွာလာလမ်ပူကနေ VOA သတင်းတောက်စတိဖာမန်သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပေးထားပါတယ်ရှင်။
ပြီးခဲ့တဲ့သတင်းပတ်ကလူရချီတေဆုံးခဲ့တဲ့ပြင်သစ်နိုင်ငံတွင်ဘုံခွဲတိုက်ခိုက်မှုနောက်ပိုင်းအကြမ်းဖက်မှုတွေဆက်လုပ်မယ်လို့ IS အစွန်ရောက်အကြမ်းဖက်သမားတွေရဲ့ချိန်ချောက်မှုတွေဆက်တိုက်ဆိုသလိုထွက်လာနေတာကြောင့်မြို့တော်ရင်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့အချိန်မှာပဲအာဆီယံထိပ်သီးညီလာခံကိုကမ္ဘာကောင်ဆောင်တွေတက်ရောက်လာကြပါတယ်။အာဆီယံ Civil Society လို့ခေါ်တဲ့အာဆီယံအရက်ဖက်လူမှုအဖွဲ့အစည်းပူးတွဲဥက္ကဋ္ဌဂျယ်ရယ်ဂျိုဆက်ကအာဆီယံနိုင်ငံကောင်ဆောင်တွေကသူတို့နဲ့တိတ်ပြီးတော့အဆက်ဆံမရှိတဲ့အပေါ်အားမလို့အားမရဖြစ်ကြောင်းပြောဆိုပါရယ်။အာဆီယံအဖွဲ့ဝင်နိုင်ငံကပြည်သူတွေအပေါ်ကူညီထောက်ပံ့ရေးနဲ့အကာအကွယ်ပေးရေးအတွက်အာဆီယံဖိုရမ်ကအလေးနက်ထားတာကြောင့်ဒီအဖွဲ့ကိုအလေးနက်ထားကြဖို့အာဆီယံအဖွဲ့ဝင်နိုင်ငံကောင်ဆောင်တွေကိုသူကမနေ့ကပန်ကြားလိုက်တာပါ
။ You've been repeating it for 10 years. It's like a broken record. We won.
ဒီကိုအကြံဉာဏ်ပြောဆိုလာတာ10နှစ်တောင်ရှိပါပြီ။ဒါကပြက်နေတဲ့မှတ်တမ်းဆက်တစ်ခုလိုပါပဲ။ကျွန်တော်တို့လိုလားတာကဒီပြည့်နေတဲ့ဆက်ကိုပြန်ပြီးလဲပတ်နိုင်ဖို့နဲ့အလုပ်ဖြစ်ဖို့ပါ။
အာဆီယံလူမှုရေးအဖွဲ့အစည်းကကောင်းဆောင်တွင်နဲ့ဂျာရာဘရီနေကမလေးရှားနိုင်ငံကွာလာလမ်ပူမှာညီလာခံကျင်းပရုံးကသူကပြောဆိုသွားတာပါ။ဒီအဖွဲ့ကနေပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအရက်ဘက်လူမှုအဖွဲ့အစည်းတွေအပေါ်အာဆီယံဖက်ကအားရစရာမရှိတဲ့တုံ့ပြန်ချက်တွေနဲ့ပတ်သက်လို့ဝေဖန်ထားတဲ့အချက်၉ချက်ပါတဲ့ကြေညာချက်တစ်စောင်ကိုလည်းထုတ်ပြန်လိုက်ပါတယ်။မလိုလားအပ်တဲ့ကိစ္စတွေကိုတမင်ရှောင်ရှားလိုပုံရတဲ့အာဆီယံထိပ်သီးညီလာခံကျင်းပချိန်မှာအခုလိုကြေညာချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။တီမော်လာစတေးဆိုင်ရာအမေရိကန်သံအမတ်ဟောင်းဖြစ်တဲ့ Grover Joseph Reese ကဘယ်ဒီသားမှမဆိုလူမှုအဖွဲ့အစည်းဘက်ကနေအစိုးရကိုဘာလို့ရမယ်ဆိုတာမျိုးပြောဆိုတာကိုမလိုလားဘူးလို့ဆိုပါတယ်။အာဆီယံကရောအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်လို့မရှိပါဘူး။တီမော်လာစတေးဆိုင်ရာအမေရိကန်သံအမတ်ဟောင်းဖြစ်တဲ့Grover Joseph Reese ကဘယ်ဒေတာမှမဆိုလူမှုအဖွဲ့အစည်းတွေဖက်ကနေအစိုးရကိုဘာလို့ရမယ်ဆိုတာမျိုးပြောဆိုတာကိုမလိုလားကြဘူးလို့ဆိုပါရယ်အရှိတောင်အာရှဒေတာမှာတော့ဒီလိုကိစ္စကအထူးသဖြင့်ဖြစ်နေတယ်လို့ဆိုပါရယ
် Several governments in this region have a theory that if you're not connected
data တွေကအစိုးရတော်တော်များများကခမအနေနဲ့အစိုးရနဲ့ချိတ်ဆက်မနေရင်ဒါကတနည်းအားဖြင့်တရားဝင်မဟုတ်ဘူးဆိုတဲ့အယူအဆရှိကြပါတယ
်သူတို့ရဲ့လောက်ရက်တွေထိရောက်မှုမရှိတာဟာအာဆီယံလူမှုအသိုင်းအဝိုင်းဘက်ကလည်းဒီစိတ်တပိုင်းတာဝန်ရှိတယ်လို့သုံးသပ်သူတချို့ကရှုမြင်ပါတယ်ထုတ်ပြန်ချက်ထက်မှာတောင်းဆိုမှုတွေအတော်များများပါဝင်တယ်လို့အစိုးရတွေထက်စာရင်အာဆီယံအဖွဲ့အစည်းကိုဝေဖန်ထားတာပါအာဆီယံလူမှုအသိုင်းအဝိုင်းအစည်းအဝေးတော်များများကိုတက်ရောက်ခဲ့တဲ့ Reese ကအခုလိုဆက်ပြောပါရယ်
။ They've been getting more focused on human rights, less focused on
ဒီကစားနဲ့အကြောင်းအရာတွေတဲ့ဆိုင်ရင်လူ့အခွင့်အရေးဘက်ကိုသူတို့ပိုပြီးအာရုံစိုက်လာကြပါရယ်။ဒါပေမဲ့လည်းအာဆီယံအစိုးရတွေအနေနဲ့သူတို့ပြောတာတွေကိုပိုနားထောင်လာအောင်တော့မလုပ်နိုင်ပါဘူး
။လာမယ့်နှစ်မှာလာအိုစ်နိုင်ငံမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံကြရင်တော့လာအိုအစိုးရကလူ့အခွင့်အရေးနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်းတွေဘက်ကတင်ပြတာမျိုးတွေကိုတားမြစ်ထားတာကြောင့်2016ကြာရင်သာ Timor Leste မှာသူတို့ရဲ့လှုပ်ရှားမှုကိုဆက်လက်လှုပ်ဆောင်သွားမယ်လို့လူမှုအဖွဲ့အစည်းတွေဘက်ကဆိုပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကလည်းအကြမ်းဖက်မှုတွေဆက်လုပ်မှုဆိုရက် IS အကြမ်းဖက်သမားတွေရဲ့ချိန်ချောက်မှုတွေထွက်ပေါ်လာတာကြောင့်မွတ်စလင်အများစုနေထိုင်ကြတဲ့မလေးရှားနိုင်ငံမှာလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်။စစ်သားပေါင်း 2000 ကျော်ကိုမြို့တော်ကွာလာလမ်ပူမှာတပ်ဖြန့်ချထားသလိုနောက်ထပ်တပ်သားပေါင်း 2500 ကျော်ကိုလည်းအစင်တင်ပြင်ထားတယ်လို့မလေးရှားရဲချုပ်ကပြောပါတယ်။ကွာလာလမ်ပူကိုရောက်ရှိလာတဲ့ကမ္ဘာအကောင်ဆောင်တွေထဲမှာအမေရိကန်သမ္မတဘရိတ်အိုဘားမားအပြင်တရုတ်၊အိန္ဒိယ၊ဂျပန်နဲ့ရုရှားတို့ကလည်းတက်ရောက်လာပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံကောင်ဆောင်တွေနဲ့အတူမြန်မာသမ္မတဦးသိန်းစိန်လည်းရောက်ရှိလာသလိုကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်လည်းတက်ရောက်လာပါတယ်ရှင်
။မလေးရှားနိုင်ငံမှာကျင်းပမယ့်ရှေ့တောင်အာရှထိပ်သီးညီလာခံအကြောင်းနှမ်းလောင်ပြောပြသွားခဲ့တာပါ။အခုမြန်မာဆိုရနဲ့လက်နက်ကင်အဖွဲ့တွေကြားကတင်မာနေတဲ့အခြေအနေတွေတွေ့ဆုံဆွေးနွေးနေတဲ့အခြေအနေတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ပြီးခဲ့တဲ့ရက်တွေကလေချောင်းပစ်ကူလက်နက်ကြီးပစ်ကူတွေနဲ့ဟန်ချက်ကြီးတိုက်ခိုက်ခဲ့ပြီးတဲ့နောက်ကြာသာပတင်းနေ့နေခဲ့မှာမိုးညင်းမြို့နာက KIA တပ်မဟာ၈ဌာနချုပ်ကိုတင်ပိုက်ရယူခဲ့တယ်လို့မြဝတီသတင်းဌာနကဒီကနေ့သတင်းထုတ်ပြန်ကြေညာပါတယ်။ကြာသာပတင်းနေ့မနက်ခင်းပိုင်းကတော့လက်နက်ကြီးပစ်ခတ်တံတွေကြောင့်မိုးညင်းမြို့မှာကျောင်းတွေဈေးတွေပိတ်ပြီးအထိတ်တလန့်ဖြစ်ခဲ့ပေမဲ့ဒီကနေ့တော့အေးအေးဆေးဆေးရှိနေတယ်လို့အုပ်ချုပ်ရေးပိုင်းတာဝန်ရှိသူတူကပြောပါတယ်။သတင်းစုံလင်ကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်မိုးညင်းမြို့အနီးမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ပွဲတွေစတင်ခဲ့ပြီးတနင်္လာနေ့မှာတော့လေကြောင်းက၃ချိန်တိုက်ခိုက်ခဲ့တယ်လို့ကြာသာပတင်းနေ့မှာတော့လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ပြီးတဲ့နောက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့တပ်မဟာ၈ဌာနချုပ်ကိုသိမ်းယူခဲ့တာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံပြည်သူ့စစ်ဆန်ရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းကိုမေးမြန်းကြည့်ရမှာတော့
ကျွန်တော်တို့ဒီစနေရီမှာကျွန်တော်တရေထုတ်ထားပါတယ်နော်ပြီးကြတော့မရှင်းတော့ဘူးခင်ဗျာကျွန်တော်တို့ website လေးပြင်ပေးလိုက်ပါဦးနော်အဲ့ဒါယူသုံးလို့ရပါတယ်
မြဝတီသတင်းဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာ KIA တပ်ဖွဲ့ဟာ NCA လက်မှတ်ရေးထိုးတဲ့ကာလကိုအခွင့်ကောင်းယူပြီးမူးညင်းမျိုးအနီသုံးမိုင်ခန့်အကွာမှာရှိတဲ့တောင်ကုန်းမှာခြေကိုစကန်တိဆောက်ပြီးနေမြေတိုးချဲ့လာကြောင်းမူးညင်းဖားကန့်ပတ်ဝန်းကျင်မှာမိုင်းထောင်တာလူသစ်စုဆောင်တာစစ်ကြေးကောက်ယူတာတွေပြုလုပ်လာတာကြောင့်တပ်မတော်ကလက်နက်ကြီးပစ်ကူ၄ချောင်းပစ်ကူတွေရယူပြီးတိုက်ခိုက်ရှင်းလင်းရမှာဒီလ16ရက်နေ့နေ့ကင်း7နာရီခွဲမှာတပ်မဟာရှစ်ဌာနချုပ်စခန်းတောင်ကုန်းကိုသိမ်းယူနိုင်ခဲ့ကြောင်းဖော်ပြပါတယ်အဲ့ဒီစခန်းကဒေတန္တရလုံမိုင်းမျိုးစုံ62လုံရှစ်ထွက်မိုင်း3လုံ M25 တနက်တက်လက်နဲ့ကြီးစံတွေတူမီတနက်2လက်ဆိုင်ကယ်4စီးမီးဇက်1လုံဒိုင်နမိုတစ်လုံရေမော်တာ3လုံချိန်စောတက်လက်ဒီဇယ်တပီပါဓာတ်ဆီတပီပါနဲ့ဆော်ရွက်စတန်းတွေကိုတင်းစီရမိတယ်လို့လည်းဖော်ပြပါတယ် KIA ပြန်ကြားရေးဌာနကဒုဗိုလ်မှူးကြီးနော်ဘူးကတော့ KIA တပ်မဟာရှစ်ဌာနချုပ်သိမ်းယူတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ကြားရတာလည်းကျွန်တော်တို့ဒီတက်မဟာတော့ချောင်းသွားပြီလို့ကြားရပါတယ်ဟုတ်ကဲ့
KIA တပ်ဖွဲ့ကတက်မတ်နေမြီမာတာမှလှူရှားပဲနေမြီတူးချက်လာတယ်ဆိုတဲ့အပေါ်မှာတော့အခုလိုတုံ့ပြန်ပြောဆိုပါတယ
်သူတို့ရှစ်ဆိုးတဲ့နေရာမှာပါသူတို့ဘက်ကကြည့်တော့နေရာတူးချက်တယ်လို့မြင်မှာပေါ့ဒါပေမဲ့ကျွန်တော်တို့ဘက်ကတော့အဲ့လိုတော့မဟုတ်ပါဘူးနေရာတူးချက်တယ်ဆိုတာမမဟုတ်ပါဘူးခင်ဗျာဒါသူတို့ဘက်ကရှစ်ဆိုးတယ်ပါလား
ကြာသာပတင်းနေ့မနေ့ကမိုးညင်းမျိုးအနီးတပ်မတော်စစ်စခန်းတွေကနေလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာကြောင့်မိုးညင်းမျိုးကန်တွေအထိတ်တလန့်ဖြစ်ခဲ့ပေမဲ့ဒီကနေ့မှာတော့ပစ်ခတ်တိုက်ခိုက်တာတွေမရှိဘဲပုံမှန်အတိုင်းရှိနေတယ်လို့မိုးညင်းခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကပြောပါတယ်
။ဟောဒီနေ့ဘာမှအတမ်းမကြောက်ဘာမှမဖြစ်ကြဘူး။ဟောအရေးကြီးတယ်ကြောက်နေတဲ့ပုံဖွင့်နေနော်။
ဒီရပိုင်းတွေအတွင်းရှမ်းပြည်နယ်မှာလဲရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရတပ်အကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်အရက်သား1000လောက်ဟာနေရွှန့်ခွာထွက်ပြေးနေရပါတယ် ဒီကနေ့မှာတော့လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်တော်စုဝန်ကြီးဦးခမောင်စိုးနဲ့ SSPP ကိုယ်စားလှယ်တွင်နေပြည်တော်မှာဆွေးနွေးခဲ့ပါတယ်
ကချင်ပြည်နယ်တွင် KIA အမှတ်၈ဌာနချုပ်ကိုတင်ပိုက်လိုက်ပြီးနယ်မြေအေးချမ်းမှုရှိနေတဲ့အကြောင်းကိုမိုးစောစုံစမ်းတင်ပြသွားတာပါအခုရှမ်းလက်နက်ကိုင်အဖွဲ့နဲ့မြန်မာအစိုးရတို့အပြစ်လျှော့ရေးအကျိုးဆွေးနွေးခဲ့ကြတဲ့အခြေအနေကိုပြောပြပေးပါဦးမယ်နှစ်လတာနီးပါးစစ်ရေးပြိပခဖြစ်ပွားနေတဲ့မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားပြစ်ခတ်တိုက်ခိုက်မှုလျှော့ချနိုင်ဖို့မြန်မာအစိုးရကိုယ်စားလှယ်တွေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စားလှယ်ဖွဲ့တို့ဒီကနေ့ရန်ကုန်မြို့မှာအကြိုတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်ဒီအကြိုတွေ့ဆုံမှုကနေမြန်မာအစိုးရငြိမ်းချမ်းရေးကော်မတီအဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားလာမယ့်ရက်သက်တပတ်တွေမှာတွေ့ဆုံဆွေးနွေးသွားဖို့သဘောတူညီချက်ရခဲ့တယ်လို့ SSPP အဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းတောင်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါခေစင်ဝန်ကြီးဦးခင်မောင်စုဦးဆောင်နဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့နဲ့ဒီကနေ့တွေ့ဆုံမှုမှာမြောက်ပိုင်းရှမ်းပြည်တပ်မတော်ပေါ်ထူးဆစ်စင်နေမှုကိုရပ်တန့်ပေးဖို့တင်ပြတောင်းဆိုခဲ့တယ်လို့ SSPP အဖွဲ့ခေါင်းဆောင်စိုင်းတော်လက်ကအခုလိုပြောပါတယ်
ဒီကိစ္စကိုအမျိုးဆုံးဖက်တန်ဖို့ကကဒီနေ့မျိုးကိုကျွန်တော်ဖုတ်ခွာပေးဖို့သဘောမှကြည့်ရအောင်ဖုတ်ခွာပေးလို့ဆိုတော့ကျွန်တော်ဆိုတော့ဒီလိုကြည့်ရဲစီးပင်းထုတ်ထားတဲ့ထုတ်ထားရောက်နေတဲ့အချိန်မှာတော့ဒီတပ်နေရှိနေတဲ့ကာလပတ်လုံးကတော့ဒီလိုလာရေးမှမဟုတ်ဘူးအဲ့ဒါဒီချက်တော့ကျွန်တော်ပြပါ
အခုတွေ့ဆုံမှုမှာဝန်ကြီးဦးအောင်မင်းခေါင်းဆောင်တဲ့မြန်မာအစိုးရငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတွေ့ဆုံဆွေးနွေးနိုင်ဖို့အကြိုညှိနှိုင်းမှုတစ်ခုလို့လည်း SSPP အဖွဲ့ခေါင်းဆောင်စိုင်းတော်လိတ်ကအခုလိုဆက်ပြောပါတယ်
ကျွန်တော်ဦးအောင်မင်းရဲ့ဦးသိန်းစောရဲ့ကျွန်တော်ကျွန်တော်တို့ရဲ့ဟောကောင်းဆုံးဖြစ်အောင်ဒီလေးဆွေးနွေးကြမယ်ဒီဖိတ်စာကိုဝင်ယူတော့ကွန်ပျူတာရဲ့ပြန်လာပါလို့ဖုန်းဆက်လိုက်တယ်ဆိုတော့ဒီတော့ဒီနေ့လာဖြစ်စီချင်းလဲကျွန်တော်ဒါမှကျွန်တော်အပိုင်းကလူတန်ပြန်တော့ယူရမယ်တော့
လာမယ့်အပတွင်းတွေ့ဆုံမှုအတွက်မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကသဘောတူခဲ့ပေမဲ့လည်းဆွေးနွေးရေးကိုယ်စားလှယ်ထပ်မံဖွဲ့စည်းရမှာဖြစ်တဲ့အတွက်တွေ့ဆုံမဲ့ရက်အတိအကျအတိမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကမြောက်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်တွေနဲ့အရှိအလေပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးအခုလိုမြန်မာဆိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွေရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
18ရက်နေ့မှာသူတို့ခြေလေပိုင်းတိုင်းစစ်ဌာနချုပ်ကပုံညှိနှိုင်းခဲ့တယ်လေနော်ညှိနှိုင်းခဲ့ပြီးသူတို့နှစ်ဖက်သဘောတူညီချက်ကတော့လောလောဆယ်ကအဲ့ဒီဖြစ်နေတဲ့စိုက်ပွဲကိုကျွန်တော်တို့ခဏရပ်တန့်ပြီးတော့လူကြီးတွေနော်အဲ့ဒီပြန်ပြီးတော့ညှိနှိုင်းကြမှာပေါ့ဆွေးနွေးကြမှာပေါ့နော
်ဒီရက်ပိုင်းတွင်းမှာတော့ဝဟိုင်းဒေတာဘက်မှာတိုက်ပွဲရပ်တန့်နေတယ်လို့လည်းသူကဆိုပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေ NCA အပြည့်ရစာချုပ်လက်မှတ်ရေးသူဖို့ညှင်းဆန်ခဲ့ပြီးနောက်ပိုင်းအောက်တိုဘာလ6ရက်နေ့ကနေစပြီးတော့နိုဝင်ဘာလ28ရက်နေ့ထိမြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့တိုက်ပွဲတွေမှာမြန်မာတပ်မတော်ဘက်ကနေစစ်လေရင်တွေအုံပြုပြီးပြစ်ခတ်တိုက်ခတ်ခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကပြောပါတယ်။ဒါပေမဲ့အခုဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုဟာ NCA ပြည်ရစာချုပ်လက်မှတ်မထိုးတဲ့အကြောင်းရင်းမဟုတ်ဘူးလို့လည်းမြန်မာငြိမ်းချမ်းရေးစင်တာကကြီးသံရရှိဦးလှမောင်ရွှေကပြောပါတယ်။
ဒီကအစီအစဉ်လေးမျိုးလည်းရှိရအောင်။အစီအစဉ်ကိုအပြည့်အစုံနဲ့ဆက်နွှဲမယ်။စစ်ပြေအစီအစဉ်ကိုတော့အဲခုနကပြောလိုက်မှလည်း90မြောက်စီးပွားမှဖြစ်ပြီ။အခုဖြစ်တာမဆွနေမှစီးပွားဖြစ်နေတယ်။ဒါတွေကဘယ်လိုလဲတော့အစီအစဉ်မဟုတ်ဘူး။အတန်းကြီးပဲကတော့ပြန်ပြီးတော့ပြန်လုပ်လို့ပြည်ပကကြကြပြောတာဟဲ့ဖြစ်ပြီးတော့တော်တော်ကြာတယ်ဖြစ်ပြီးတော့ဖြစ်ပြီးတော့ဆိုင်ပြီး
။ဦးလမောင်ရွှေအနေနဲ့ကတော့နှစ်ဖက်တပ်ဖွဲ့တွေကြားနေမြေတတ်မှတ်မှုနဲ့ပတ်သက်ပြီးတော့ဖောက်ပြဲမှုဖြစ်စဉ်တွေကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လဲဆိုပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာဆိုးရကိုယ်စားလှယ်ဖွဲ့တို့ပြည်내ပြည်ထောင်စုအစ်အပြည့်ရလက်မှတ်ရေးထိုးစဉ်ကလေးကနေမြေတတ်မှတ်ရေးတိတိကျကျအတည်ပြုသဘောတူညီချက်လှုပ်ဆောင်ခဲ့တာမရှိဘူးလို့လဲမြောက်ပိုင်းရှမ်းပြည်တပ်မတော်ပြောခွေရပုံမူကြီးဆိုင်လာကပြောပါတယ်။အခုလိုနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းကြီးသီးမိုင်းရှူမိုင်းနောင်ဘက်ကဒေသခံရွာသား8000ကျော်ဟာစစ်ပြေးဒုက္ခသည်ဖြစ်နေဘေးလွတ်ရာကိုတန်းချောင်နေကြရပါတယ်။အလားတူကချင်ပြည်နယ်မိုးညင်းဒေသဘက်မှာလည်းမြမတမတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
ရှမ်းပြည်နယ်အတွင်းမြမဆိုးရနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားအပြစ်လျှော့ချနိုင်ရေးအကြိုဆွေးနွေးပွဲကြောင့်နိုင်ကိုရင်ပြောပြသွားတာပါကချင်နဲ့ရှမ်းတိုင်းရင်းသားဒေသတွေကတိုက်ပွဲတွေအကြောင်းဒီမှာပဲရန်နာပြီးအခုတခါတော့ကလေးငယ်တွေအခွင့်ရေးဘက်ကိုလည်းအလှည့်ပေးပါအောင်မရှင်နောက် ောက်နှစ်စောပိုင်းမှာစတင်ဖွဲ့စည်းမဲ့အစိုးရအဖွဲ့အနေနဲ့မြန်မာနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံရှိတဲ့ကလေးတွေအတွက်ကလေးတငယ်အခွင့်အရေးဥပဒေကိုအမြန်ဆုံးရေးဆွဲပေးဖို့လိုအပ်တယ်လို့ကလေးတငယ်အရေးဆောင်ရွက်နေသူတဦးကပြောပါတယ်ဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာကလေးတငယ်အခွင့်အရေးများနေ့အထိမ်းအမှတ်ဖြစ် UNICEF Save the Children ပါဝင်ကလေးတငယ်အခွင့်အရေးဆောင်ရွက်နေတဲ့သူတွေဦးစီးပြီးတော့ရန်ကုန်မြို့မှာကျင်းပခဲ့ကြတာဖြစ်ပါတယ်အပြည့်စုံကိုတော့ကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးမှာပါရှင်
ခန်းနောက်မှာတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့ကိုယ်စားလှယ်တချို့ဟာကလေးသူငယ်တွေနဲ့တွေ့ဆုံပြီးတော့နောက်လွတ်တော်တက်တမ်းမှာကလေးလူငယ်အခွင့်အရေးဆောင်ရွက်မဲ့ကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတာပါ
To bring together ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရပါတီကိုယ်စားလှယ်တွေနဲ့အတူဆွေးနွေးပြီးတော့နောက်နှစ်ပိုင်းမှာအသစ်ပြန်လည်ဖွဲ့စည်းမယ်လွှတ်တော်မှာသူတို့တွေအနေနဲ့ရွေးကောက်ပွဲမှာကလေးသူငယ်တွေအတွက်လှုပ်ဆောင်ပေးမယ်လို့ဂရီကူပြုခဲ့တာတွေကိုလက်တွေ့ဆောင်ရွက်မှုတွေရှိအောင်လို့ဘယ်လိုတွေလှုပ်ဆောင်သွားမလဲဆိုတာနဲ့ပတ်သက်ပြီးတော့ပြောဆိုကြတာပါ
မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့ကလေးလူငယ်အခွင့်အရေးဆိုင်ရာစာချုပ်စာတမ်းကိုလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်ဒီ1993ခုနှစ်မှာမြန်မာကလေးသူငယ်ဥပဒေဆိုပြီးပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့လည်းဥပဒေပါအချက်အလက်တချို့ဟာနိုင်ငံတကာစံနှုန်းနဲ့မကိုက်ညီဘူးဆိုပြီးဝေဖန်မှုတွေခံရပြီးတဲ့နောက်ဒီဥပဒေကိုပြန်လည်ပြင်ဆင်ဖို့ကြိုးစားမှုတွေလည်းရှိခဲ့ပါတယ်။အခုသူတို့တောင်းဆိုမှုတွေကတော့ကလေးသူငယ်အခွင့်အရေးဥပဒေကိုတိကျထပ်မံပြဋ္ဌာန်းပေးဖို့ပါ။လာမယ့်အစိုးရအသစ်လက်ထက်မှာဒီဥပဒေကိုအမြန်ဆုံးရေးဆွဲပေးတင်တယ်လို့ကလေးသူငယ်အခွင့်အရေးနဲ့ကာကွယ်ရေးဆောင်ရွက်နေတဲ့ကိုမျိုးမြင့်ထွန်းကဖွင့်ဟပါတယ်
။နံပါတ်1ကတော့ချက်ချင်းကျွန်တော်ပြောရင်ကလေးသူငယ်ဥပဒေပါ။အခုကတော့ကလေးသူငယ်အခွင့်အရေးဥပဒေချက်ချင်းထွက်နိုင်ဖို့စူးစမ်းပေးဖို့လိုပါတယ်။ကျွန်တော်စတဲ့ပထမလွှတ်တော်တက်တန်းမှာဒုတိယလွှတ်တော်တက်တန်းပထမအချိန်မှာစီးပွားမှာလုပ်ဖို့လိုပါတယ်။နံပါတ်2ကတော့ကျွန်တော်တို့ကလေးသူငယ်အခွင့်အရေးများအတွက်နိုင်ငံနဲ့ပတ်သက်တဲ့အစီအစဉ်ရှိပါတယ်။အဲ့ဒါက2006ခုနှစ်2015အထိရေးဆွဲပြီးသားဖြစ်ပါတယ်။အဲ့ဒါက2015မှာပြီးမှဖြစ်ပါတယ်။ပြီးမှ2016နဲ့စဆွေးရမှာဖြစ်ပါတယ်အဲ့ဒီဟာကိုလည်းစနေတကြကလေးသူငယ်ခွင့်စာချုပ်နဲ့အညီမြန်မာနိုင်ငံရဲ့လိုအပ်ချက်နဲ့အညီဖြစ်ပြီးတော့လုံနိုင်တဲ့ပမာဏအထက်နဲ့ဆွဲဖို့တော့လိုပါတယ
်လက်ရှိဆွေးရသက်တမ်းမှာကလေးသူငယ်စစ်သားစုဆောင်ရေးပပျောက်ရေးသဘောတူစာချုပ်ရေးထိုးနိုင်ခဲ့ပါတယ်ဒါပေမဲ့လည်းအောက်ခြေမှာထိရောက်မှုအနှံ့နေဆဲဖြစ်တယ်လို့ကလေးလူငယ်ခွင့်ရေးဆောင်ရွက်နေသူတွေကထောက်ပြပြောဆိုကြပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာနိုင်ရကုစလေဖြစ်တဲ့မထုမေကတော့ကလေးသူငယ်တွေအတွက်ပညာရေးကိုအဓိကထားလှုပ်ဆောင်သွားမယ်လို့ဖွင့်ဟပါတယ်
ဥပဒေပြုခွင့်ရတဲ့အခါမှာသူကျင်တဲ့ဥပဒေကဘာလဲဆိုလို့ရှင်ဒီကလေးတငယ်များအခွင့်အရေးတွေကတခုပါဝင်ဖြစ်တဲ့ပညာသင်ခွင့်ပေါ့နော်ဆိုသူတို့တွေရဲ့နေပြီးတော့လွတ်လပ်စွာပညာသင်ခွင့်ကိုတောင်းမထွက်ခွင့်အဲ့အရာတွေကိုနေပြီးတော့သူအနည်းဆုံးတော့သူတို့တွေအထက်တန်းအဆင့်အောင်မြင်တဲ့အထိမြန်မာနိုင်ငံကကလေးများတွေပညာသင်ခွင့်ရှိရမယ်ဆိုတော့ဥပဒေတွေကိုနေပြီးတော့ပြုဖို့အတွက်စူးစမ်းပါမယ်
လက်ရှိမှာကလေးသူငယ်တွေအတွက်ပညာရေးကျန်းမာရေးကဏ္ဍတွေမှာအစိုးရအနေနဲ့ဘတ်ဂျက်ငွေတိုးပေးတာတွေလည်းရှိပါတယ်။ဒါပေမဲ့နောက်တက်လာမယ့်အစိုးရအနေနဲ့တိထက်ပို့ပြီးဘတ်ဂျက်ငွေသုံးဖို့လိုတယ်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးစစ်မြိုင်ကဖွင့်ဟပါတယ်
။အဲ့တော့ပညာရေးမှာကျွန်တော်တို့ရံမုံငွေတွေတိုးပေးတာရှိတယ်ဒါကောင်းပါတယ်။ဒီထက်တိုးပေးဖို့လိုတယ်။ကျန်းမာရေးမှာတိုးပေးတယ်ဒါကောင်းပါတယ်။လူမှုရေးတွေမှာတိုးပေးတယ်ဒါကောင်းပါတယ်။ဒီထက်မကတိုးပေးဖို့လည်းလိုလိုသလိုပဲကျွန်တော်တို့ကကလေးတွေရဲ့ဘက်ဆုံဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်တာတွေကလည်းပဲဒီတဲ့ပို့ပြီးတော့နီးမှန်လမ်းမှန်နဲ့စနစ်တကျရှိဖို့လိုပါတယ်ဒါမှသာကျွန်တော်တို့ကလေးတွေအခွင့်အရေးကိုအပြည့်အဝရရှိနိုင်မယ်နောက်ခုနကကျွန်တော်ဆွေးနွေးတဲ့အထက်မှာလည်းပါပါတယ်ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပဲနိုင်ငံသားရဲ့အခွင့်အရေးတွေပါပါတယ်နောက်ကလေးတငယ်ဥပဒေမှာလည်းပဲကလေးတငယ်တွေရဲ့အခွင့်အရေးတွေပါပါတယ်
ဒီကနေ့ပွဲမှာကလေးသူငယ်တွေအနေနဲ့အနိုင်ရကုသလေတွေနဲ့တိုက်ရိုက်တွေ့ဆုံပြီးတော့ကြုံတွေ့နေရတဲ့အခက်အခဲတွေကိုလည်းပြောဆိုဆွေးနွေးခဲ့ကြပါတယ်
။ကလေးတွေအတွက်ပရှင်တန်းခွင့်နဲ့ဖွံ့ဖြိုးခွင့်နဲ့ကာကွယ်ခွင့်နဲ့ပအောင်ခွင့်နဲ့ကလေးတွေကနေရာတိုင်းမှာပအောင်ခွင့်ရှိတယ်။နောက်ကလေးတွေကနေရာတိုင်းမှာပြောရေးဆိုခွင့်နဲ့ရှိတယ်ပေါ့နော်။အဲ့ဒါကိုကလေးလူကြီးတွေအနေနဲ့ပအောင်ခွင့်ပေးရမယ်၊ပြောရေးဆိုခွင့်ပေးရမယ်၊ကလေးတွေကိုကာကွယ်ခွင့်နဲ့ပေးရမယ်၊ကလေးတွေရဲ့ကျန်းမာရေးတွေလည်းဟိုစောင့်ရှောက်မှုတွေပေးရမယ်လို့ထင်ပါတယ်။
ဒီကနေ့ကြောက်ရောက်တဲ့ပြည်ပြည်ဆိုင်ရာကလေးသူငယ်အခွင့်အရေးများနေ့အထိမ်းအမှတ်မှာ UNICEF Save the Children NCRW အပါအဝင်ကလေးလူငယ်အခွင့်အရေးဆောင်ရွက်နေသူတွေအနိုင်ရလွတ်တော်ကိုယ်စားလှယ်တွေနဲ့ဒီကလေးသူငယ်အနည်းဆုံး100ကျော်လောက်တက်ရောက်ခဲ့ကြပါရခင်ဗျာ
ကလေးသူငယ်များနေ့အထိမ်းအမှတ်ပွဲအကြောင်းကိုကိုထက်အောင်ကတင်ပြပေးသွားတာပါ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့တဲ့တောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့2392382555လေးကိုဆက်သွယ်နိုင်သလို fax number 2392382555လေးကနေပြီးတော့လည်းဆက်သွယ်နိုင်ကြပါတယ်ရှင်စာလိုက်ကဆက်သွယ်လို့ရင်တော့ VOE မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ20ရက်တောက်ကြနေ့ညပိုင်းတန်လှန့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုညပိုင်းထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့စီးပွားရေးဆိုင်ရာပညာသင်ဆုနဲ့အမေရိကန်ကိုရောက်နေတဲ့အကြောင်းသူတဦးရဲ့အတွေ့အကြုံကိုကြားကြရမယ်အမျိုးသမီးကဏ္ဍနဲ့အတူအမေရိကန်ရောက်မြန်မာတွေရဲ့ယူကောက်ပွဲမျှော်လင့်ချက်အကြောင်းနားဆင်ရမယ်သုတဆုံးလင်အမေရိကန်တခွင်တခါသိပ်ပန်တဲ့ဤပညာကဏ္ဍမှာတော့
အမေရိကန်ပြည်ထောင်စုမှာဆိုလို့ရှိရင်တဘာဝပုံမှန်ညဉ့်ညမ်းမှုတွေကလူရဲ့အသက်အစီအစဉ်တွေထိခိုက်စေမှုများရှိလို့ရှိရင်ရုံးတော်ကနေပြီးတော့တရားစွဲဆိုရှိတယ်တရားမှမှုလည်းရတယ်ရာဇမှုလည်းရတယ်ဒီလိုနည်းနဲ့လူတွေရဲ့အသက်ကိုကာကွယ်ပေးထားတယ်အဲ့လိုမျိုးလည်းရှိတယ်နည်း
မြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုနောက်တက်မဲ့အစိုးရကဘယ်လိုအရေးကြီးဆောင်ရွက်ဖို့လိုသလဲဆိုတာကိုအခုလိုမျိုးသိပ္ပံတဲ့ဤပညာမှာနားဆင်ကြရမှာပါ။အဲ့ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။စီးပွားရေးပညာရပ်တွေနဲ့ပတ်သက်လို့ဖွံ့ဖြိုးဆဲနိုင်ငံတွေကိုမြေတောင်မြောက်ပေးနေတဲ့ဝါရှင်တန်အခြေစိုက်နေသန် Associates အဖွဲ့ကြီးရဲ့အစီအစဉ်နဲ့ပညာတော်သင်အဖြစ်အမေရိကန်ကိုနှစ်လတာလာရောက်သင်တန်းတက်နေတဲ့မြန်မာနိုင်ငံကစီးပွားရေးမဟာဘွဲ့သင်တန်းသူမတ်အီအီဖြူရဲ့အတွေ့အကြုံတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်ကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice any longer If you are the CYA နောက်ခံရလာတဲ့ဒီ Nathan Associates Fellowship ရဲ့မြန်မာနိုင်ငံက6ရောက်မြောက်ပညာတော်သင်ပေါ့နော်ဒီ Nathan Associates Fellowship ရှောက်ဖို့ပေါ့နော်အကြောင်းခံလာတာလည်းလည်းပြောပြပေးပါလားဤဖြစ်
ဆိုနေတဲ့ကနေပြီးတော့နော်ပညာတော်သင်6လခေါ်တဲ့အချိန်မှာပြီးလိုက်တယ်ပေါ့6လကစီးပွားရေးပညာနဲ့ဘွဲ့ရပြီးရလို့လည်းဖြစ်ရမယ်မာစတာလည်းတက်နေတာတော့ဟိုများမာစတာပြီးရလို့ဖြစ်ရမယ်ဆိုတော့စီးပွားရေးနဲ့တက်နေကိုနဲ့လည်းဒီဟာအကျုံးဝင်နေပြီးတော့စီးပွားရေးနဲ့ပတ်သက်တဲ့ဆိုင်ရာတွေဟာဒီမှာလည်းဆက်ပြီးတော့ပေါ့နော်ဒီကိုနိုင်ငံထဲမှာလည်းမဟုတ်အမေရိကန်ဘက်မှာလည်းဘလူးရီလုံးနေလဲဆိုတာပို့ပြီးလေ့လာကျင်တဲ့အတွက်ကြောင့်မလို့ဒီ program ကိုရှောက်လိုက်တာပ
ါ EPU ကအခုရောက်နေတာကဒီမှာဆိုလို့ရှိရင်နှစ်လကြာတင်တန်းပေါ့နော်ဒီနှစ်လကြာတင်တန်းမှာဘာတွေပေါ့နော်ကိုနိုင်ငံတွေပြန်ပြီးတော့အသုံးဝင်နိုင်မဲ့အတွေ့အကြုံတွေရရှိခဲ့ပါလဲရှင
်ဒီမှာအဓိကအပြင်လေ့လာတာ think tank organization တွေတွားရတယ်နောက်ပြီးတော့ CTI တင်ညာနဲ့ဆိုင်တဲ့အစည်းအဝေးတွေလည်းတွားတက်ရပါတယ်အဲ့ဒီကနေပြီးတော့ဘာတွေသိလာရလဲဆိုတော့ဥရောပနိုင်ငံမှာဆိုရင်ခိုင်ခိုင်မာမာဖြစ်တဲ့ think tank organization တွေလည်းမရှိသေးဘူးပြီး research organization တွေလည်းမရှိသေးဘူးဒီနေ့တန်းကနေပြီးတော့လုပ်နေတဲ့ဥစ္စာတွေမှာဆိုရင်တို့ project တွေအကုန်လုံးကဒီသူပြေသနာတွေတခြားလုပ်ပြီးသားမှာပေါ့နော်တကယ်စီမံကိန်းတွေကိုအကောင့်ထဲပေါ်တာကိုတွေ့ရအဲ့ဒါကိုလေ့လာရတယ်ပြီးတော့ think tank ဆိုတဲ့ဟာမှာလည်းသူဒီကဲပညာရှင်တွေရဲ့အစည်းအဝေးပေါ့နော်အဲ့ပညာရှင်တွေအစည်းအဝေးကနေပြီးတော့သူတို့ကတယောက်နဲ့တယောက်ဆွေးနွေးသုံးသပ်ချက်တည်းကနေပြီးတော့သူတို့အနေနဲ့ပြန်ပြီးတော့နိုင်ငံရဲ့ဒီစီမံကိန်းတွေကိုပြန်ဆွေးနိုင်တယ်ပြီးရင် policy blue comment တွေဆိုတဲ့အဲ့ဒီပညာတွေကိုလည်းကြရတယ်ဥပမာဒီမှာဆိုရင် CSIS တို့ Carnegie Endowment ဆိုတဲ့ institution အကြီးကြီးတွေလိုမျိုးမြန်မာနိုင်ငံမှာလည်းပေါ်ပေါက်စေချင်တယ်မြန်မာနိုင်ငံမှာရှိတဲ့ပညာရှင်တွေကနေပြီးတော့စုစည်းပြီးအဲ့လိုမျိုးတွေအဖွဲ့တွေလုပ်ပြီးလူငယ်တွေကိုလည်းပြန်ပြီးဖြန့်ဝေပေးတာတို့ဘာလို့ပညာပြန်ဖြန့်ဝေခြင်းလဲအသုံးပြန်ချနိုင်တယ်လို့ဒီသုတေသနလုပ်ငန်းတွေကိုလည်းပို့ပြီးတော့မြန်မာနိုင်ငံမှာဖွံ့ဖြိုးအောင်လုပ်နိုင်မယ်လို့ထင်ပါတယ
်ဟိုနောက်တစ်ခုကျမမေးရချင်ကတော့ခုလက်ရှိအစိုးရမှကြည့်ရတာဒီစီးပွားရေးအကြံပေးပုံကိုယ်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အမျိုးသမီးတွေပါရှင်နဲ့ပါမှာပေါ့နော်ဒါပေမဲ့လို့လေနာမည်ထွက်တာဒီကတော့ဒီအမျိုးသားတွေကြီးပဲကျမတွေ့နေရပါတယ်ရှင်ဆိုတဲ့အခါကျတော့
ဤဖြူလို့လို့ပြောစီးပွားရေးပညာကိုလေ့လာပြီးတော့မြန်မာနိုင်ငံအတွက်ပြန်ပြီးတော့အကျိုးပြုခြင်းနဲ့ဆိုလို့ရှိရင်ဒီလိုမျိုးအကြံပေးတွေအနေနဲ့မှာပေါ့နော်မျိုးသမီးတွေပိုပြောခွင့်ဆိုခွင့်ရှိဖို့ပိုပါဝင်သင့်တယ်လို့ထင်ပါလားရှင
်ဟုတ်ကဲ့အခုဆိုရင်ရှိနေတဲ့အကြံပေးတွေအကုန်လုံးကတော့အပြုသားတွေပဲရှိရလို့ကြားပါတယ်အဲဒီအချိန်မှာအမျိုးသမီးတွေကပါဝင်ခွင့်ရရင်ဒီစီးပွားရေးအကြံပေးဝါထဲမှာပိုပြီးထိရောက်မယ်လို့ထင်တယ်ဘာဖြစ်လို့ဆိုတော့အမျိုးသမီးဆိုတာအိမ်တိမ်မှာဆိုလဲအိမ်ရဲ့စီမံခန့်ခွဲမှုအခြေအနေကိုလဲသူတို့ကပဲလှုပ်ဆောင်တာများတယ်လို့ဟိုအိမ်နောက်ဦးစီးရောက်ဟိုမှာယောက်ျားကဒီစီးပွားရေးကိုလုပ်တယ်ဆိုပေမဲ့နောက်ကနေပြီးအမျိုးသမီးရဲ့ပံ့ပိုးမှုအကြံပေးမှုတွေကလည်းအများကြီးရှိပါဝင်ပါတယ်အဲ့တော့နိုင်ငံကမှလည်းဒီလူမျိုးစီးပွားရေးပညာတွေကိုသင်ယူပေးကြတဲ့အမျိုးသမီးငယ်တွေရဲ့ဖန်ခံတာလာပါဝင်မှုရလာမယ်ဆိုရင်ပို့ပြီးတော့ထိရောက်တဲ့အကြံဉာဏ်ကောင်းတွေတော့မှပေးနိုင်မယ်လို့မျှော်လင့်ပါတယ်အဲ့ဒါအမျိုးသမီးလူကိုလည်းပို့ပြီးတော့ဒီစီးပွားရေးပညာကိုပို့ပြီးလေ့လာစေခြင်းနဲ့ပို့ပြီးတော့ကိုယ်နိုင်ငံအတွင်းမှာလည်းပို့ပြီးအသုံးချစေခြင်းနဲ့အဲ့လိုမျိုးထိတ်တန့်ပေါ့နော်အမျိုးသမီးပညာရှင်တွေပို့ပြီးပေါ်ပေါက်စေခြင်းပါတယ်စီးပွားရေးအကြံပေးနေတဲ့ဥပမာအားဖြင့်ပေါ့နော်ဒီနိုင်ငံတကာမှာပြီးလိုက်မယ်ဆိုရင် IMF အဖွဲ့မှာဆိုရင်လည်းဒီအမျိုးသမီးဥဆောင်နေတာရှိပါတော့ဖက်စတင်လက်ကသူဆိုရင်ဒီ IMF မှာဥဆောင်နေတာရှိတယ်။ပြီးရင်လည်းဟိုအမေရိကန်ဗဟိုဆိုရရန်ပုံငွေပုဂ္ဂဖွဲ့ Federal Reserve ဆိုရင်လည်းအမျိုးသမီးခေါင်းဆောင်အနေနဲ့ Janet Yellen ဆိုပြီးရှိရင်အားကြောင့်သူတို့တွေရလည်းဒီအမျိုးသမီးလူထုအနေနဲ့ဥဆောင်နေရပါတော့အမျိုးသမီးအကြံပေးရှိလာမယ်ဆိုရင်ပေါ့သူတို့အနေနဲ့ပုံပြီးဥစားပေးနိုင်တာကအသုံးစရိတ်အနေနဲ့ပညာရေးအသုံးစရိတ်ကျန်းမာရေးအသုံးစရိတ်တွေမှာပို့ပြီးတော့ဥစားပေးနိုင်လာတယ်ဘာဖြစ်လို့လဲဆိုတော့သူတို့ကအိမ်တိမ်မှာဆိုရင်လည်းဒီကင်ကပဲသူတို့ရဲ့သားသမီးတွေအတွက်ပညာရေးကျန်းမာရေးကိုသူကပဲစီမံခန့်ခွဲပေးရတာများတယ်လို့အဲ့ဒါရဲ့ဘလို့အရေးပါမှုကိုလည်းအမျိုးသမီးတွေကပို့ပြီးတော့နားလည်ပါတယ်ဥပမာအားဖြင့်ပညာရေးအတွက်အသုံးစရိတ်ကိုရှိမယ်ဆိုရင်အာဆီယံနိုင်ငံတွေကကျွန်တော်တို့ပြောပြောနေတဲ့စီးရဲဆုံးပေါ့နော်အခုအာဆီယံထဲမှာနောက်ဆုံးကြံခဲ့တဲ့ CNMV ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်အဲ့ဒီလေးနိုင်ငံအတွင်းမှာရှိရင်တော့2014 Human Development Report ပေါ့နော်အဲ့ဒီမှာHDI ranking အနေနဲ့2013ခုနှစ်မှာဆိုရင်မြန်မာနိုင်ငံရဲ့ပညာရေးမှာအသုံးစရိတ်က3.8%ခန့်လုံးမှရှိပြီးတော့ကမ္ဘောဒီးယားရဲ့အသုံးစရိတ်ကအဲ့ချိန်မှာ2.6%ခန့်လုံးရှိနေတယ်။ BNN ဆိုရင် 6.6% ခန့်လုံးတော့ရှိနေတယ်။အဲ့ဒီလိုမျိုးဒီနိုင်ငံ၄နိုင်ငံအတွင်းမှာတော့မှကျွန်တော်တို့မြန်မာနိုင်ငံရဲ့ပညာရေးအသုံးစရိတ်ကအနည်းဆုံးပေါ့နော်။ဒါပေမဲ့2014မှာတော့သူတို့ပညာရေးအသုံးစရိတ်ကိုမြင့်တင်လိုက်တယ်လို့တော့ပြောပါတယ်။ဒါပေမဲ့ဘယ်လိုနေရာတွေမှာတုံးလဲနိုင်ငံရဲ့အကြီးအကဲတွေကဘာကြောင့်ပညာရေးအသုံးစရိတ်ကိုအလောက်ထိနည်းနည်းပဲသုံးပြီးတော့တခြားစီးရေးအသုံးစရိတ်တွေကမြန်မာနိုင်ငံ GDP ရဲ့အများဆုံးမှာပါဖြစ်လို့သုံးနေရတာလေပေါ့နော်အဲ့ဒီဥပ္ပါတွေကိုပြန်ပြီးတော့သုံးသက်ရမှာရှိတယ်လို့မြန်မာအမျိုးသမီးတွေအနေနဲ့ကလည်းခြားနိုင်ငံတွေနဲ့ပေါ့နော်ဒီမောင်တန်းရှင်းနိုင်အောင်လို့စီးပွားရေးပညာတွေနဲ့မကတခြားပညာတွေမှာအများကြီးလေ့လာနိုင်အောင်လို့အစိုးရအနေနဲ့ပေါ့နော်ဒီပညာတွေထောက်ပံ့ကြေးတွေဘာတွေပို့ပြီးတော့လူငယ်တွေကိုအပေးတင်နေပေါ့နော်အဲ့ဒီလိုမျိုးအကြံမျိုးတွေနဲ့အမျိုးသမီးစီးပွားရေးအကြံပေးတွေရှိပေးနိုင်မလားအဲ့လိုမျိုးပြောလိမ့်မ
ယ်မြန်မာနိုင်ငံမှာအမျိုးသမီးတွေကိုထုပုထပါဝင်လုပ်နိုင်ဖို့ပေါ့နော်ထောက်ခံအားပေးခြင်းနဲ့ဆိုတဲ့အခါကျတော့ဤဖြူကိုယ်တိုင်ကရောကိုယ့်ရဲ့အတွေ့အကြုံရပေါ့နော်ဘယ်လိုမျိုးဒီလိုအခြေအနေဖြစ်အောင်ကြိုးပမ်းလာလဲနည်းနည်းလေးညှပ်ဝေးပါလားရှင
်ပါတော့ပါနော်ရန်ကုန်ရန်ကုန်မှာလည်းကြီးပြင်းတာမဟုတ်ဘူးနေဟိုနေပဲပေါ့နော်ဘကိုတိုင်းမင်းလားဟိုနေပဲမှာကြီးပြင်းတဲ့လူငယ်တွေအတွက်ပို့ပြီးတော့ဟိုရန်ကုန်ကလူငယ်နဲ့ရှင်ရင်အခွင့်အလမ်းကနေတယ်ဒါပေမဲ့ငွေငယ်ကနေကဆုံးဖြတ်ထားတာဒီပညာရင်းနဲ့ပဲကိုဘွားကိုကိုယ့်အကူကိုရက်တည်မယ်ဒီမိဘတွေကိုလည်းငွေငယ်ကနေပြောထားတာပညာသင်ပေးဖို့ပဲပြောတယ်တခြားပေါ့နော်မိဘတွေစီကတခြားငွေချေးလို့ငွေတွေအဲ့လိုမျိုးအငွေနှစ်ထဲပေါ့နော်အမိကိုပညာပဲသင်ပေးပါပညာပြီးကိုယ့်ဟာနဲ့ကိုယ်ကိုပဲရက်တည်မယ်ဆိုတဲ့ငွေနဲ့အဲ့ဒီခိုင်မာတဲ့တန်းလေးထိုင်ချထားရပေါ့နော်အဲ့ဒီချထားတဲ့အတိုင်းပဲပြီးတော့လေဟိုအရင်တော့ဆိုရင်လူမျိုးပညာသင်စုဆိုတာရတဲ့လူတွေခဲရင်တယ်လေအဲ့ဒီလူမျိုးရတဲ့လူတွေကိုလည်းအရင်အားကြခဲ့တယ်အဲ့လိုအားကြခဲ့ပြီးငါလည်းချိန်ချိန်ကြီးလာရင်ဒီလိုပညာသင်စုတစ်ခုခုတော့ကြောင်စူးစမ်းမယ်ဆိုတဲ့စိတ်နဲ့ပညာရေးကိုလုပ်ခဲ့တယ်ပညာရေးစနစ်ကြီးကမကောင်းဆိုပေမဲ့ဒီပညာရေးစနစ်မကောင်းတာကြီးကိုကိုကနေထိုင်ပြီးတော့လိုက်သွားမယ်ဒီမကောင်းတာကြီးကိုအပြစ်ပဲတင်နေမယ်ဆိုရင်ဒီလိုအခြေအနေထိတော့ရောက်ဖို့မလွယ်ဘူးကောနော်ဒါပေမဲ့အဲ့ဒီအချိန်မှာကိုကခွင့်လန်းဆိုတာရှိရလဲမဟုတ်ဘူးမရှိဘူးလဲမဟုတ်ဘူးဆိုရင်ညှော်လင့်လို့တော့မရပါနဲ့အဓိကစူးစမ်းနေဖို့ကကုတောင်ပဲကောနော်ကိုသာစူးစမ်းနေမယ်ဆိုရင်နေ့နေ့တစ်ချိန်ချိန်မှာကောနော်ညှော်မှန်းထားတဲ့ကိုကြီးမှန်းထားတဲ့ပန်းနိုင်ကိုသွားနိုင်တဲ့ဟာရှိရဆိုတာကိုလည်း
ကိုအနေနဲ့လက်တွေ့ပြခြင်းနဲ့ကိုကိုကြိုးစားသလိုဖြစ်တယ်ဆိုတာကိုလည်းနောက်လူငယ်တွေကိုပြန်မျှဝေပေးပြီးတော့အဲ့လိုမျိုးကြိုးစားခြင်းစိတ်တွေဖြစ်အောင်တွန်းအားအနေနဲ့လည်းကိုကလက်တွေ့ပြနိုင်တယ်ပေါ့နော်အပြောနဲ့တည်းမဟုတ်ဘဲနဲ့လက်တွေ့ပြနိုင်တဲ့အထီကိုအောင်ရတယ်အဲ့လိုပဲနောက်လူငယ်တွေကလည်းနောက်တက်လာမဲ့မျိုးဆက်တွေကိုဒီလိုမျိုးငါတို့လည်းမိန်းကလေးပဲမဲ့နိုင်ငံတကာနဲ့တွေ့တွေ့နိုင်တဲ့ရင်မောင်တန်းနိုင်တဲ့အခွင့်အလမ်းတွေဟာရတယ်ရတဲ့အတိုင်းလည်းငါတို့အသုံးချနိုင်တယ်ဆိုတဲ့ကိစ္စကိုကြားသိချင်တယ
်အဲ့တော့ EP ကိုစ조사ခဲ့လို့If you are Mila Madi, who Washington DC, you can bet on it.
You can bend but never break me, cause it only serves to make me more determined to achieve my final goal.
တော်လာလာတဲ့စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်
ရှင်မြတ်မြမြမပြည်ရှေ့ပိုင်းနဲ့မြောက်ပိုင်းဒေသတွေကစည်ရဲတင်းမာမှုတွေဟာရွေးကောက်ပွဲလွန်ကာလအထိတွေ့မြင်နေရပါတယ်။မြချခင်ပေါ်ပေါက်လာရှိနေတဲ့အဆိုးအသည့်လက်ထက်ရောက်ရင်ရောပြည်တွင်းစစ်ငြိမ်းချမ်းရေးမြန်မြန်ဆန်ဆန်ဖြစ်ပေါ်လာနိုင်ပါမလားဆိုတာလာမယ့်စနေနေ့ညတိုင်းရက်လီလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေ VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်နိုင်ကြတယ်လို့အီးမေးလ်လိပ်စာ barmis@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာကိုပဲဖြစ်ဖြစ်တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ MP3 အသံဖိုင်ကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးရဖို့လည်းထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American တန်ကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေး live season တွေကိုအင်္ဂါနဲ့စနေညပိုင်း season တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတူတာဆုံးလေး American တခွင် season ကိုနားဆင်ရပါမယ်။ American ပြည်တော်စုရောက်မြန်မာတွေရဲ့ရွေးကောက်ပွဲပေါ်မျှော်လင့်ချက်တွေအကြောင်းအခုတပတ်တူတာဆုံးလေး American တခွင် season မှာတင်ပြပေးထားပါရစေ။ California ပြည်နယ် San Diego မြို့က MCCA နဲ့ Maryland ပြည်နယ် Gettysburg မြို့ကကိုတင်ထွန်းဦးတို့ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါရစေရှင်။
ဟုတ်ကဲ့မက်ဆစ်စီရေးက1988ခုနှစ်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြပွဲတွေမှာဒီရန်ကုန်တက္ကသိုလ်ကျောင်းသူတူဦးအနေနဲ့ပါခဲ့တာပေါ့လေအဲဒီနောက်ပိုင်းကာလတွေမှာလည်းပဲနေဆက်ကိုဖြတ်လာပြီးတော့ ABSDF မှာပါဝင်ပြီးတော့ဟိုတာဝန်ထမ်းဆောင်ခဲ့တယ်ဆိုတော့ဒီနောက်ပိုင်းမှာတော့ American ပြည်ထောင်စုကိုအခြေချနေထိုင်နေတာကြာပြီပေါ့လေဆိုတဲ့အခါကျတော့ဒါဟို American ပြည်ထောင်စုမှာလာရောက်အခြေချပြီးတော့နေထိုင်တဲ့ဒါမြန်မာနယ်ပွားတူဦးအနေနဲ့ပေါ့လေအခုဒီမြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်တွေကိုစပြီးတော့ကျင်းပနေတာအလုံးပြီးတော့ဖြစ်သွားပါပြီကျတော့ဒီအချိန်နေမှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ပြီးတော့အနိုင်ရနေတာပေါ့ဒီအချိန်နေနဲ့ပတ်သက်ပြီးတော့မက်ဆစ်စီရဲ့သဘောထားကိုနည်းနည်းလောက်ပြောပြပေးပါလား
ဒီအညာတော့လောလောဆယ်မှာကျွန်တော်ဟိုဘယ်လိုပြောမလဲစဉ်းနက်တယ်လေဒါပေမဲ့စိတ်ချမ်းသာမှုကတော့မရှိသေးဘူးလေအများအနေဟိုအာနှလုံးတုံ့ပြန်တုံ့ဆွာနဲ့အဲ့ဒီနေ့တိုင်းဖြစ်ပြနေတဲ့ဒီတည်တွင်းအခြေအနေတွေကျွန်တော်တို့ကစောင့်ကြည့်နေတာဆိုတော့ဒီနေ့လည်းစောင့်ကြည့်နေတော့ပဲဒီနေ့ကြည့်လည်းစောင့်ကြည့်တော့မနေ့ကလည်းစောင့်ကြည့်ရအောင်ပါပဲကျွန်တော်ပြောရလဲကျွန်တော်တို့သိတဲ့ဒီအဲ့ဒီစောင့်ကြည့်ရမယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဟိုဘာကြောင့်စောင့်ကြည့်ဖို့လိုရလို့ထင်တာလဲခင်ဗျအ
ခု election မှာဒေါ်စုတို့အကုန်လုံးနိုင်ခဲ့တယ်နော်ဒါပေမဲ့သမ္မတကြီးဦးသိန်းစရာပြောပဲပြောသေးတာလေကျွန်တော်တို့ကဟိုဘယ်လိုပြောမလဲအဆင်ပြေချုံးဝိတ်အောင်အနာရွေးပြောင်းပေးမယ်လို့သူကတော့ပြောတယ်လေဒါမနေ့ကသူပြောသွားတဲ့စကားဒါပေမဲ့ကျွန်တော်တို့ဒီလက်ရှိ account ထဲပေါ်လာအောင်ဒီဘလောက်ထိအတိုင်းအတာကြီးစောင့်ရမယ်ဆိုတာကျွန်တော်တို့အသေးချာမပြောနိုင်သေးဘူးအာဒါပေမဲ့သူတို့ရဲ့ခြေလမ်းလေးကိုကြည့်ရင်လည်းတော့နည်းနည်းတော့အားရလာတယ်နည်းနည်းတော့ဟိုအားတက်လာတာပေါ့နော်ဒီလောက်အချိန်ကြီးပဲရှိသေးတယ်
ဟုတ်ကဲ့ဒီ line ပေါ်မှာလည်းပဲကိုတင်ထုံးဦးရှိနေတာပေါ့လေကိုတင်ထုံးဦးကဟိုတလောကဒီ Washington DC မှာရှိတဲ့ဒီ American ဆိုင်ရာမြန်မာတန်ရုံမှာကြိုတင်မဲပေးခဲ့တာပေါ့မဲပေးခဲ့တယ်ဆိုပေမဲ့မဲသုံးမဲလုံးတော့မပေးခဲ့ရဘူးတမဲပဲပေးခဲ့ရတယ်ဒါပေမဲ့လည်းပဲပေါ့လေဒါမဲဆန္ဒရှင်တဦးအနေနဲ့အခုဒီလက်ရှိမြန်မာနိုင်ငံမှာအခုရွေးကောက်ပွဲကော်မရှင်ကကြေညာပေးနေတဲ့မဲရလက်တင်နဲ့ပတ်သက်ပြီးတော့အားရကျင်းတဲ့မှုရှိရလားဘယ်လိုထင်ပါလဲခင်ဗျဟု
တ်ကဲ့ဒီမဲကျင်းရမှုနဲ့ပတ်သက်ပြီးတော့ result တွေနဲ့ကျင်းရမှုနဲ့ပတ်သက်ပြီးတော့ကျွန်တော်အပြင်ဒီဝေးရနေကြားနေရတဲ့ပတင်းတွေကြည့်ရရင်တော့ဒါကျင်းရမှုအားရမှုတော့ရှိပါတယ်ဒါပေမဲ့ကျွန်တော်ကပြင်ပနေမဲပေးလဲရတဲ့ပြည်သူတယောက်အနေနဲ့တော့ပြည့်စုံပေးလဲရဘူးကျွန်တော်ရတဲ့ရလိုက်တဲ့အခုပဲ၃ခုမှတစ်ခုပဲပြည့်လဲရတဲ့အတွက်ကျွန်တော်ပထမတော့တော်တော်လေးစိတ်မကောင်းလေးဖြစ်တယ်ဆိုတော့ဒါအခု ရလာတယ်ကြည့်တဲ့အခါမှာတော့ငါမပေးလိုက်ပြန်ပေမဲ့လေကျွန်တော်တို့ဖြစ်စီခြင်းနဲ့ကျွန်တော်တို့မျှော်လင့်ထားတဲ့ကျွန်တော်တို့ပေးစီခြင်းနဲ့ anti suit ရဲ့ anti party ကနိုင်နေတဲ့အတွက်ကျွန်တော်ဝမ်းမြောက်တယ်အဲ့ဒီပေါ်မှာလည်းကျွန်တော်ဒီနေ့အားရမှုတော့ရှိတယ်တချို့တတိကြာတချို့နေရာတွေမှာလည်းမဲဒီအမားရင်းတွေများစွာဖြစ်နေကြတာတွေအဲ့လိုမျိုးဟိုပယ်မဲဒီဖြစ်နေတဲ့အပေါ်မှာတော့ဟိုကြားလာပြီးတော့ကျွန်တော်အားရကျေနပ်မှုတော့မရှိပါဘူး
အခုဒီလက်ရှိအခြေအနေမှာပေါ့နော်ဟိုရွေးကောက်ပွဲကော်မရှင်ကလည်းပဲဒါမဲရလက်တွေကိုကြီးညာပြီးတဲ့နောက်ပိုင်းမှာဒီနိုင်ငံတော်သမရဒီအစိုးရအဖွဲ့ရောနောက်ဒီတမရော်ဘက်ကရောပေါ့လေဒါဒီခေါင်းဆောင်တွေအနေနဲ့ကတော့ဒီရွေးကောက်ပွဲရလက်ကိုအတိမတ်ပြုပြီးတော့ဒါအားလုံးအဆင်ပြေချောမွေ့အောင်သူတို့အနေနဲ့ဒီအာဏာလွှဲပြောင်းရေးကိစ္စတွေကိုလှုပ်သွားပါမယ်ဆိုပြီးတော့ဟိုပြောနေတာပေါ့တချို့တွေကတော့လည်းဒါနဲ့ပတ်သက်ပြီးတော့ခုနလိုပေါ့လေစိုးရိမ်မှုတွေကတော့ရှိနေသေးပါကိုတင်ထူးရဲ့သဘောထားရောဘယ်လိုရှိပါလဲချောချောမွေ့မွေ့နဲ့အားလုံးဒီအာဏာလွှဲပြောင်းရေးကိစ္စတွေမှာအဆင်ပြေပြေချောချောမွေ့မွေ့နဲ့ဖြစ်သွားနိုင်မယ်လို့ထင်ပါလားခင်ဗျ။
ဒီအခုလက်ရှိသမ္မတကြီးကလည်းပြောပါတယ်ဒီအာဏာလွှဲပြောင်းမှုက smoothly ပဲဖြစ်အောင်သူတို့လုပ်ပေးမယ်လို့ပြောတယ်။ဒါပေမဲ့လည်းဒီဆွေးရည်စိတ်တွေကတော့ရှိနေတော့ဘာကြောင့်ရှိလဲဆိုတော့ပြီးခဲ့တဲ့စင်နာတွေအားလုံးကိုပြန်ပြီးတော့ကြည့်ခဲ့တဲ့အချိန်မှာဟိုသူနီးမို့တနည်းနဲ့တော့အထင်ကြီးလေးတွေရှိခဲ့တာဆိုတော့အခုအချိန်မှာရောချော့ချော့ရှူရှူနဲ့ပဲအားလုံးပြီးပြည့်စုံအောင်ပဲကျေးဇူးရှိတကယ်ပဲဆွဲပြီးသွားမလားဆိုတဲ့သံတရားစိတ်နဲ့တော့ဆောင်းကြည့်နေကြတော့ရှိတာပေါ့နော်အဲ့လိုမျိုးနဲ့ပဲစိတ်ထဲမှာနည်းနည်းဆွေးရင်စိတ်တွေရှိတယ်လို့ပြောတာပါ
ဒီ1990တုန်းကတော့ဆစ်ဆွေးရရွေးကောက်ပွဲကျင်းပပေးခဲ့တာပါအခုကျတော့ဒီသမရဦးသိန်းစိန်ခေါင်းဆောင်နဲ့ပြောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီလက်ထက်မှာကျင်းပတာဆိုတော့အချိန်နေပေါ့လေနောက်ဒီဒေတာရင်းနိုင်ငံကအချိန်နေတွေအားလုံးပြောင်းလဲနေပါပြီဟိုဘာကြောင့်ဆိုးရင်နေကြသေးရလဲခင်ဗျမက်ဆီပြောပါအောင်ခင်ဗျဆ
ိုးရင်မှုကတော့ဆက်ပြီးဖြစ်ပေါ်နေတာပဲဘာဖြစ်လို့လဲဆိုတော့အခုကြည့်လေချမ်းပြည်ဘက်မှာစိုက်ပွဲဖြစ်နေတာနောက်ဒီငေးချမ်းရေးသူတို့ဒီဟိုစားငေးချမ်းရေးသဘောတူညီမှုတွေကိုရေးဆွဲပြီးလို့ရှိရင်တကယ်ကိုအကောင့်ထဲမှာပို့ပေးတာပြီးတော့လက်ရှိဟိုသူတို့ယူသားဆောင်တဲ့သူတို့ရဲ့ဆန္ဒကိုထုတ်ပေါ်ပြရတဲ့ဟိုပြည်သူတွေအခုထောင်ထဲမှာဗန်းလျောက်ရှိပြီလေအခုကျွန်တော်တို့အဆန္ဒခံဆန္ဒပြတာအများကြီးရှိနေပြီအဲ့ဒီလူတွေလည်းသူတို့မလော့ဘူးဒါနိုင်ငံကြီးအချင်းသားတယ်လေဒီနိုင်ငံတော်ဟိုကပ်ပြရပြလော့နေတဲ့လူမှမဟုတ်တာလူတိုင်းသိနေကဘာလဲသိနေပြီအဲ့ဒါမှသူတို့ကလက်ရှိဟိုဒီလိုဘယ်လိုပြောမလဲဖြောက်မှန်ဆိုတော့မလုပ်ဘဲနဲ့ဒါဟိုနန်းကိုခိုးဘက်ကိုကိုွေးလိုက်ဒီဘက်ကိုကိုွေးလိုက်အခုလဲဒီမနေ့တင်းတစ်ခုဖတ်မိတယ်သမာရွက်ဘက်မှာဒီဟိုကြက်ခင်ဖို့ပြရေးကနေပြီးတော့ဒီ energy ရုံးမှာဟိုမဲရုံကိုတောင်းဝန်ယူတဲ့လူတွေသူတို့တရားစွဲမယ်ဒါတွေကဒါလက်ရှိသက်သေပြနေတာလေသူတို့ဘလောက်ပဲဟိုအတင်းထုတ်ပြန်ပြီးလို့ရှိရင်ကျွန်တော်တို့လုပ်ပေးပါမယ်ကျွန်တော်တို့လုပ်ပေးပါမယ်ဒါပေမဲ့ကျွန်တော်တို့လက်ရှိဘာမှဘယ်လိုပြောမလဲဒီရွေးကောက်ပွဲရက်လက်ကနေလွဲပြီးတော့ဘာမှမမြင်ရသေးဘူးလေဒါကြောင့်ကျွန်တော်တို့စိုးရိမ်မှုကရှိနေမှာ
ဟုတ်ကဲ့ဆိုတော့အခုတကယ်လို့ပေါ့လေမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကအစိုးရဖွဲ့ပြီးတော့တိုင်းပြည်ကိုစပြီးတော့ဥဆောင်လာပြီးတိုင်းပြည်ရဲ့ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလှုပ်လာတယ်ဆိုတဲ့အခါမှာရောတကယ်အပြောင်းလဲတွေတွေ့ရဖို့အတွက်ဟိုအချိန်ဘယ်လောက်ဟိုပေးရမယ်လို့ဟိုခံမှန်းမိလဲခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့ကိုတင်ထုံးနည်းနည်းပြောပြပေးပါအောင
်ကျွန်တော်တို့အန်တီစုဥဆောင်လာမယ်ဆိုရင်တော့ကြည့်ရအတိုင်းအတာတစ်ခုပေါ့လေညီညာဆန်းနဲ့ကျွန်တော်တို့မြင်လာထင်လာမြင်လာရှိတဲ့အပြောင်းလဲတွေမြင်လာပြီးမလို့ကျွန်တော်ထင်တယ်ဒါပေမဲ့အချိန်တိုင်းတာတစ်ခုကတော့ယူရမှာပဲဘယ်အစိုးရပဲတက်တယ်ပေါ့နော်ကျွန်တော်တို့ပြုပြင်မှာရအများကြီးပဲအစိုးရပြောင်းလို့ပဲကျွန်တော်တို့ပြည်သူတွေရောကျွန်တော်တို့ဘာပဲမို့လေကျွန်တော်တို့ရဲ့ပင်ကိုအရင်အမှုချင်းတွေလည်းပြောင်းမှုအများကြီးပြောင်းလဲဖို့လည်းလိုသေးတာပေါ့နော်အဲ့တော့အတိုင်းအတာတစ်ခုအနေနဲ့အတိအကျပြောဖို့ဆိုတော့ဖြစ်ပါတယ်ဒါပေမဲ့ယုံကြည်ထားတယ်စိတ်ချထားတာကတော့အန်ဒီစုဆောင်လာရင်တော့ကျွန်တော်တို့အပြောင်းလဲကိုရှင်းရှင်းလင်းလင်းနဲ့မြင်လာမယ်ဆိုတော့ကျွန်တော်ယုံကြည်ရတာပေါ့နော
်မက်ဆီရဲ့ထင်မြင်ချက်ကိုလည်းပြောပါအောင်ခင်ဗ
ျဒီပြီးခဲ့တဲ့အဖြစ်ဆိုမျိုးတွေပြန်မဖြစ်အောင်တော့ဒါဟိုကျွန်တော်တို့ရဲ့ဟိုမျိုးဆက်သက်တွေမကန်တဲ့လမ်းကြောင်းပေါ်မှာနိုင်ငံသိရှိတခုတည်ထောင်ဖို့တက်ခါတော့သူတို့ဒါအရင်တော့လို့ညဉ့်ညံတဲ့ဟိုဒါစစ်စင်နဲ့မဟုတ်ပဲနဲ့ပေါ့နော်အစ်စ်ကျွန်တော်တို့ကိုလိုပူပေါင်းပြီးတော့ဆောင်ရွက်ဖို့လိုတယ်ဒီအချင်းချင်းပြောရင်တည်းကကျွန်တော်အခုဒီဟိုဘယ်လိုပြောမလဲဒီအဖြစ်ဆိုးတွေကိုဒီဘောင်းထဲမှာအရင်ထဲမှာအတွေးထဲမှာအမြင်နဲ့ရှိနေလို့ဆိုရင်ကအမြင်နဲ့ရှိနေလို့တမတော်ဆိုတဲ့စကားကြောင့်လို့ရှင်အမြင်နဲ့ချိလကြောက်ရွံ့နေရတဲ့အဖြစ်အဲ့ဒီအဖြစ်ဆိုးတွေကိုဖတ်ပြီးတော့မကြုံရအောင်အဲ့ဒီအိမ်မက်တွေကိုပြောက်သွားအောင်လုပ်ပြီးတော့သူတို့တောင်းဖို့ရှိတယ်ဆိုတော့ကျွန်တော်တောင်းဆိုရတဲ့တမတော်ကရိုးသားဆောင်တဲ့ပြည်သူလူထုကိုမှတ်ဖို့ပါလို့
ုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆုံးလင်အမေရိကန်တခွင်ကိုအခုလိုတောက်ကြနေညပိုင်းမှာအတိထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်ကာမနေ့ပိုင်းမှာနားဆင်နိုင်ကြပါရစေ။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်။
တဘာဝပဝန်းကျင်ထိခိုက်ပျက်စီးမှုအတော်ကြီးမားနေတဲ့မြန်မာနိုင်ငံအတွက်နောက်တက်လာမယ့်အဆိုအသက်ကဘာတွေအရေးတကြီးလုပ်ဖို့လိုအပ်နေပါသလဲ။ American ပြည်ထောင်စု Texas ပြည်နယ်ကတဘာဝဝန်းကျင် Engineer ဒေါ်အေးကြီးရဲ့အမြင်ကိုကြည့်ကြပါမယ်။ဒီလိုလိုတွေ
အသက်အန္တရာယ်စီးဆိုင်ဥစ္စာကိုထရောဝါစီးဆိုင်နေမယ်စီမံကိန်းများဘာများရှိနေပါသလဲ။ရှိလို့ရှိရင်နောက်တက်လာတဲ့အဆိုအဟာဒီလုပ်ငန်းတွေကိုရပ်တင်လာဒါမှမဟုတ်နင်းအောင်လုပ်တင်လာလုံးဝပပြအောင်လုပ်တင်လာဆိုတာကိုစစ်စစ်ပြီးတော့တကယ်လို့ရပ်တင်မယ်ဆိုလို့ရှိရင်လည်းဉာဏ်ရပ်တင်ပါတယ်ဒါမှသာဖြင့်နှေးလို့ပေါ့နော်ယူနေတဲ့အပေါက်ကိုချက်ချင်းဖားပလိုက်ရပါမယ်ဒါကတော့ပထမဆုံးအရေးကြီးဆုံးပ
ါဆိုတော့ဒါကတဘာဝပတ်ဝန်းကျင်မှာဘာတွေထိခိုက်ပျက်စီးတယ်ဆိုတာပြန်ပြီးသုံးသပ်အောင်ပါနော
်ဟုတ်ကဲ့ရှင်ပြန်သုံးသပ်ရပါမယ
်သုံးသပ်တဲ့အခါမှာဆိုလို့ရှိရင်ဘယ်နေရာတွေဥစားပြီးသုံးသပ်ဖို့လိုပါလဲ
ပြန်ပြီးသုံးသပ်တဲ့နေရာမှာပထမဆုံးသောမပောင်ဝင်ကျထင်းထင်းနဲ့ပတ်သက်တဲ့ထားရှိတဲ့အခြေခံအဆောက်အုံတွေဘယ်လိုရှိတယ်လဲဆိုပြန်သုံးသပ်တယ်လေဥပမာဆိုရင်ဝင်ကြီးဌာနအားဖြင့်သဘာဝပောင်ဝင်ကျဌာနဟာတိတိတန့်သူ့ရဲ့အာဏာစက်တစ်ခုတည်းမှာပဲသူရှိပြီးတော့တခြားဌာနတွေလွှမ်းမိုးမှုမရှိတဲ့မှုဟုဆိုလို့ရှိရင်သဘာဝပောင်ဝင်ကျထင်းထင်းဆောင်ဆောင်ရင်းနဲ့တတော်ဝင်ကြီးဌာနတစ်ခုတည်းအနေနဲ့ရှိတဲ့အဲဒီလိုမျိုးမရှိတဲ့မှုတသက်တိတိတန့်တစ်ခုရှိတဲ့နယ်ထို့အတူပဲပြည်နယ်မှာလည်းသဘာဝပောင်ဝင်ကျပတ်သက်တဲ့ဌာနတွေထားတဲ့နယ်နကိုရှိတဲ့တဘာဝပောင်ဝင်ဌာနရဲ့အောက်ကပေါ့နော်ဘာလို့လဲဆိုတော့ပြည်နယ်ရဲ့ပြဿနာတွေကတစ်ခုနဲ့တစ်ခုလည်းတူချင်မတူမယ်။နောက်ပြည်မပြဿနာလည်းတူချင်မတူမယ်။သို့တော်လည်းညွှန်ကြားချက်ကိုတော့ဘုံကနေပေးနိုင်တယ်။အဲ့လိုတခြားဩဇာတရားမှုမရှိမှသာဆုံးဖြတ်ချက်တွေကိုလည်းရဲရဲဝင်းဝင်းနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်ဖြတ်နိုင်တယ်ဖြစ်တယ်။တဘာဝပောင်ဝင်ပိတ်ဆက်တွေကဌာနတစ်ခုနဲ့ပြီးတာမဟုတ်ဘူး။ဌာနရဲ့အများကြီးနဲ့ဆက်ဆက်နေတဲ့ကြောင့်မလို့ဝင်ကြီးဌာနအချင်းချင်းမှာလည်းချိတ်ဆက်မိစွာဆောင်ရွက်ဖို့ကလည်းအမတန်အရေးကြီးတယ်။ခွင်းဆက်မိဖို့အရေးကြီးတယ်။ထို့တူပဲလက်ရှိအချိန်တန်းမှာလည်းအမျိုးသားအဆင့်ပတ်ဝန်းကျင်လေးဆိုင်ရာလှုပ်ထုံးလုပ်နည်းသတ်မှတ်ချက်တွေမရှိသေးဘူးအဲ့ဒီသတ်မှတ်ချက်တွေကိုဆက်ပြီးတော့မြန်ဆုံးလုပ်ရမယ
်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုတနိုင်ငံလုံးအတိုင်းအတာနဲ့ထိထိရောက်ရောက်ဆောင်ရွက်နိုင်အောင်အမျိုးသားအဆင့်လှုပ်ထုံးလုပ်နည်းကအရေးပါတယ်လို့ဒီလှုပ်ထုံးလုပ်နည်းဥပဒေသတ်မှတ်ချက်တွေမှန်မှန်ကန်ကန်ဖြစ်လာအောင်အားဖြည့်ပေးနိုင်တဲ့တရားဥပဒေစိုးမိုးရေးအတွက်တရားရေးဌာနတွေပါပါဝင်ပတ်သက်မှုရှိဖို့လိုအပ်ပါတယ်
American ပြည်အောင်စီမှာဆိုလို့ရှိရင်တဘာဝပောင်ဝင်ကျင်ညဉ့်ဉန်းမှုတွေကလူရဲ့အသက်အစီအစဉ်တွေထိခိုက်စေမှုများရှိလို့ရှိရင်ရုံးတော်ကနေပြီးတော့တရားစွဲခွင့်ရှိတယ်တရားမှမှုလည်းရတယ်ရာဇဝတ်မှုလည်းရတယ်ဒီလိုနည်းနဲ့လူတွေရဲ့အသက်ကိုကာကွယ်ပေးထားတယ်အဲ့လိုမျိုးလည်းရှိတယ်နဲ့နောက်ပြီးတော့လက်ရှိဥပဒေတွေရဲ့အာဏာစက်တရားမှုတွေကိုလည်းမြင့်တင်တဲ့နဲ့ဗမာပြည်မှာဆိုလို့ရှိရင်တဘာဝပောင်ဝင်ကျင်နဲ့ပတ်သက်တဲ့ဥပဒေတွေတော်တော်များများရှိတယ်ဥပမာဆိုရင်1994ခုနှစ်မှာပောင်ဝင်ကျင်ထင်းထင်းရေးမူဝါဒရှိတယ်2022ခုနှစ်မှာပတ်ဝန်းကျင်ထင်းသိမ်းရေးဥပဒေဆိုတာလည်းရှိတယ်။2023မှာလည်းပတ်ဝန်းကျင်ထင်းသိမ်းရေးဤဥပဒေဆိုတာထွက်တယ်။ပတ်ဝန်းကျင်ထိခိုက်မှုဆင်းဆင်းလုံထုံးလုံးနေညာမူကြမ်းအစစ်ဆိုတာလည်း2025ခုနှစ်မှာပြီးရမယ်ဆိုတာရှိတယ်။နောက်ပြီးတော့ပတ်ဝန်းကျင်ထင်းသိမ်းမှုဆန်းစစ်ချင်းချင်းချင်းချင်းများမူကြမ်းအစစ်ဆိုတာလည်းရှိတယ
်။အခုလိုတဘာဝဝန်းကျင်အတွက်ဥပဒေတွေတည်တံ့ထုတ်ပြန်ထားသလိုဝန်းကျင်ထိခိုက်ရှိမှုနဲ့ဆက်နွယ်နေတဲ့နိုင်ငံရေးချားလာရောက်ရင်းနှီးမြှုပ်နှံမှုအပါအဝင်တခြားကဏ္ဍတွေအတွက်ထုတ်ပြန်ထားတဲ့ဥပဒေတွေလည်းအများအပြားရှိနေတာပါဘယ်လိုဥပဒေတွေပါလဲဘာတွေကိုတားမြစ်ထားပါသလဲ
နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေနော်2012ခုမှာရှိထားတယ်အဲ့ဒီဥပဒေမှာဆိုတိကျပြောထားတယ်တိုင်းရင်းသားမျိုးနွယ်ရဲ့မျိုးဖလားယဉ်ကျေးမှုထုံးတမ်းစင်ကြယ်တွေထိခိုက်တဲ့လုပ်ငန်းများမလုပ်ပါဘူးလူရဲ့ကျန်းမာရေးကိုထိခိုက်တဲ့လုပ်ငန်းစီမံရေးလုပ်ငန်းများဆိုဟိုတိကျကြည့်ရမယ်တဘာဝပတ်ဝန်းကျင်နဲ့ကိဟတ်စနစ်ကိုထိခိုက်ပျက်စီးရေးစီမံရေးလုပ်ငန်းတွေပေါ့နော်ဒီတော့သူတွေကိုအနေနဲ့ဖြစ်စီတတ်တဲ့စိတ်တော့ဖြစ်စီတတ်တဲ့ဆင့်ဖြစ်ပစ္စည်းတွေကိုတည်ဆောင်နိုင်တဲ့ပစ္စည်းစီပွားရေးလုပ်ငန်းတွေ။နောက်နိုင်ငံတကာသဘောတူညီချက်အရအနေနဲ့ဖြစ်နေစေတဲ့ဒါအတူပစ္စည်းထုတ်လုပ်တဲ့စည်ယုံတို့မှုတုံးဆွဲတဲ့စီပွားရေးလုပ်ငန်းတွေကိုစီစစ်ဖို့တွေလည်းအများကြီးချမှတ်ထားတယ်။နောက်တစ်ချက်ကလည်းစက်မှုလုပ်ငန်းဥပဒေတွေအထူးစီပွားရေးဆောင်ဥပဒေတွေ2013မှာထွက်ထားတယ်။နောက်တစ်ချက်အရေးကြီးတာစည်ယုံဥပဒေဆို1950ခုနှစ်ကလည်းရှိထားတယ်။ဥပမာဆိုရင်စည်ယုံတွေလည်းပတ်တန်နဲ့ပတ်သက်ပြီးတော့အထူးသဖြင့်အလုပ်သမားကိစ္စရောပေးဖြစ်သေးစေတဲ့ဓာတ်ပစ္စည်းတွေဆွန့်ထုတ်ပစ္စည်းတွေပေါ့နော်။အခြားညပတ်ဝန်းကျင်ညဉ့်ဉန်းမှုကိစ္စတွေလည်းအထူးကံတဲ့ဖြေရှင်းဖို့နော်လုပ်ထားတဲ့ဥပဒေတွေရှိတယ
်။မြန်မာနိုင်ငံမှာတက်တော့ပြုံးတိမှုနဲ့ရေမီတောတောင်ထိခိုက်ပျက်စီးမှုတွေစိုးစိုးဝါးဝါရှိနေပေမဲ့ဒါတွေကိုကာကွယ်ဖို့အတွက်ဥပဒေတွေကရှိနေပေးတာပါ
တစ်တော့ဥပဒေ1992ခုနှစ်ကလောက်ထားတယ် နော်တစ်တော်ဥပဒေတွေကတစ်တော်မှာဒီရတော်တွေဘယ်လိုကာကွယ်ဖို့လို့နော်တစ်တော်နဲ့ဇီဝမျိုးကွဲတွေဖြည့်ဆည်းခြင်းမှာကာကွယ်ဖို့ဆိုအမျိုးမျိုးရှိတယ်တခါရင်းနဲ့နေကြောင်မြဥပဒေဆိုတာလည်းရှိသေးတယ်2006ခုနှစ်မှာနောက်တော်ရန်တလေးဆန်နဲ့ပြည်များကာကွယ်ဆောင်ရှောက်ရေးနဲ့တဘာဝဧရိယာမြေထင်းထင်းဆောင်ရှောက်ခြင်းဥပဒေဆိုတာလည်း1994ရှိတယ်မြေအောင်ရေးဥပဒေဆိုတာလည်း1930ခုနှစ်ထဲပြဋ္ဌာန်းထားတယ်နောက်ကတူးမြောင်းဥပဒေဆိုတာလည်းရှိသေးတယ်အဲ1985ခုနှစ်နဲ့လောက်ထားတယ်နောက်ပြီးတော့မြေယာဥပဒေဆိုရှိရဲ2012ခုနှစ်ကလောက်ထားတယ်ရေချွန်ငါးဖမ်းဥပဒေ1997မှာလောက်ထားတယ်ပင်လယ်ငါးဖမ်းဥပဒေ1990မွေးမြူရေးနဲ့ရေလုံငန်းဥပဒေ1989ပေါ့နော်ရင်ကျင်းမှုအမွေနှစ်မြောက်ဥပဒေ1998အဲ့မှာကိုတေးချပြောထားတယ်ရင်ကျင်းမှုအမွေနှစ်ရှင်းအောင်အတမိုင်းဝင်အဆောက်အုံမြဲတမိုင်းဝင်ကျင်းမှုအမှုပညာဒါမှမဟုတ်မနုဿဗေဒဆိုင်ရာတမိုးရှိရှင်းအောင်နေရာများအတွက်ထိမ့်သိမ်းဆောင်ရှောက်ရေးမူဝါဒတွေထိမ့်သိမ်းဖို့အရန်အရေးကြီးတယ်နောက်လူထုကျန်းမာရေးဥပဒေကိုလည်း1992ထဲကတုတ်ထားတယ်ထို့ပြင်တဲ့နိုင်ငံတကာရှိတဲ့အမဂျက်ကာဆိုတဲ့ဂျပန်ရဲ့နိုင်ငံတကာဆက်ဆံမှုနေထားတဲ့ဟာနောက်ပြီးကမ္ဘာပန်ငွေကြေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေလုပ်ထားတဲ့ဟာတွေလည်းရှိသေးတယ်ထို့အပြင်လည်းဗမာနိုင်ငံမှာမရှိလို့ရှိရင်လည်းတခြားနိုင်ငံတွေကစာရင်းစံညွှန်းတွေကိုယူသုံးနိုင်ပါတယ်ဆိုတဲ့ပြဋ္ဌာန်းချက်တွေလည်းရှိတယ်ဒါတွေကိုတတိချာချာဩစာတက်ရောက်မှုရှိအစ်စ်မြင့်ပြီးလုပ်ရမယ
်ဒီပြဋ္ဌာန်းထားတဲ့ဥပဒေတွေကိုဩစာတက်ရောက်မှုရှိစေဖို့အတွက်တရားရေးဌာနရဲ့ပါဝင်ပတ်သက်မှုလိုအပ်သလိုဌာနပေါင်းစုံပူးပေါင်းဆောင်ရွက်ဖို့လည်းလိုအပ်ပါတယ်
။အချင်းချင်းဝန်ကြီးဌာနနဲ့ချိတ်ဆက်မိစွာဆောင်ရွက်ဖို့လိုတယ်။ဘာလို့လိုလဲဆိုလို့ရှိရင်ဥပမာဆိုရင်ကားနဲ့ပတ်သက်တာပဲကြည့်။ကားကြောင့်နေသူဉာဏ်ဉာဏ်ကတစ်ချက်မှတ်ဖတ်လို့ဖို့လိုတာပေါ့နော်။ကားဟောင်းတွေမတင်ဘဲချိကားမျိုးတွင်းမှလည်းကားကဘလို့ဟောင်းတွေမတွင်းတော့ဘူးလား။ခုံးလမ်းပို့ဆောင်နေတဲ့ဆိုင်နဲ့မဟုတ်ဆိုမကောင်းတဲ့ကားတွေတွင်းနေမယ်ဟလား။ဆက်တွေမကောင်းတဲ့တွင်းနေမယ်။နောက်ပြီးတော့ဆက်တွေကိုစစ်ဆေးတဲ့ခါမှာတော့ပြီးတော့လိုင်စင်ဝင်တဲ့ခါမှာဆိုရင်တေချာမစစ်ရင်ဘာညာအကုန်ရှုပ်ရှက်ခတ်ပေါ့နော်။နောက်ပြီးအောက်ခွန်နာနာနဲ့လည်းဆိုင်နေ။အဲ့တော့ဌာနတစ်ခုရင်းနဲ့မပြီးဖြစ်နေတော့ဝန်ကြီးဌာနတွင်ချိတ်ဆက်မိဖို့လိုတယ်။တရားဥပဒေလိုက်နာရေးစိုးမိုးရေးအမတန်အရေးကြီးပါတယ်။ဒီဥပဒေလေးတစ်ခုတဘာပေါင်းဝင်ဥပဒေတစ်ခုနဲ့လည်းလုံးလို့မရပါဘူး။လူတွေအများကြီးဌာနတွေအများကြီးနောက်ပြီးတော့စီးနှစ်စီးကန်တွေအများကြီးနဲ့လိုက်နာပြီးလုပ်မှသာတဘာဝပေါင်းဝင်ခြင်းကိုခိုင်ခိုင်မြဲမြဲနဲ့ခိုင်ခိုင်မာမာနဲ့ကာကွယ်ဆောင်ရှောက်နိုင်မှာဖြစ်ပါတယ်
။တဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တို့ခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုစနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ကဏ္ဍတွေကို VOE ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါတယ်။တောက်တာနေညအစုံအစီစဉ်အစုံမတက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကတက်လှည့်ကြီးညာပေးပါဦးမယ်ရှင်။
ရှိတော်အရှာနိုင်ငံများအတင်းအာဆီယံထိပ်သီးအစည်းအဝေးပွဲအတွက်မလေးရှားနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဘရိတ်အိုဘားမားကမြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေမှာလူ့အခွင့်အရေးဒီမိုကရေစီရေးထွန်းကားအောင်ဝိုင်းဝန်းကြိုးပမ်းဖို့တိုက်တွန်းလိုက်ပါတယ
် Together we're working to stand up for human rights and democracy.And I want to commend in particular the people of
လူ့ခွင့်အရေးနဲ့ဒီမိုကရေစီအတွက်အတူတကွာမမမမရဲ့ဆောင်ရွက်ကြဖို့အထူးသဖြင့်မကြသေးခင်သတင်းပတ်တွေကမြန်မာနိုင်ငံမှာကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့လူတို့ကိုချီးကျူးလိုတဲ့အကြောင်းသမ္မတဥပမာကကွာလာလမ်ပါမြို့ကတောင်ဟောတွေ့ဆုံပွဲအတွင်းတောက်ကြနေ့ဒီကနေ့မှာပဲပြောဆိုခဲ့တာပါပုံမငြိမ်းချမ်းတရားပြီးဒီမိုကရေစီနီးကြတဲ့မြန်မာနိုင်ငံအဖြစ်အသွင်ကူးပြောင်းနိုင်မဲ့အရေးကြီးတဲ့ခြေလှမ်းတစ်လှမ်းလည်းဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်သမ္မတဥပမာရောက်နေတဲ့အာဆီယံညီလာခံကိုတက်ရောက်ဖို့မြန်မာသမ္မတဦးသိန်းစိန်လည်းမလေးရှားနိုင်ငံကိုဒီကနေ့ပဲရောက်ရှိနေပါတယ်။တရုတ်နိုင်ငံရှီကျင်းဒေသကမိုင်းတွင်းဖောက်ခွဲမှုမှာတာဝန်ရှိသူကိုသတင်းပတ်နဲ့ချီးကြောင်အောင်လိုက်လံရှာဖွေနေရမှာအကြမ်းဖက်သမား28ဦးကိုတရုတ်လူမျိုးရေးတပ်ကတုတ်တင်နိုင်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကဆိုပါတယ်။အက်ဆူးနယ်ရဲကမိုင်းတွင်းတစ်ခုကိုစက်တင်ဘာလ18ရက်နေ့ကတိုက်ခိုက်ခဲ့ရမှာရင်း9ယောက်အပါအဝင်လူပေါင်း16ယောက်တိစုံသွားခဲ့တယ်လို့တောက်ကြောင်နေကထုတ်ပြန်တဲ့အစိုးရခန်းစားစာမှာဖော်ပြထားပါတယ်။မြောက်နယ်တောင်ကိုရီးယားဆိုးရအစင်းမြင့်ကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲပြန်စတင်နိုင်ဖို့ကြိုးပမ်းမှုတရအနေနဲ့လာမယ့်သတင်းပတ်အတွင်းနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံဖို့သဘောတူညီခဲ့ကြပါတယ်။နှစ်နိုင်ငံကြားကိစ္စရပ်တွေကိုကင်တွယ်ဆောင်ရွက်နေတဲ့မြောက်ကိုရီးယားရဲ့ကိုရီးယားကျွမ်းကျင်ချင်းချင်းစွာပြန်လည်ပေါင်းစည်းရေးကော်မတီကအခုလိုတွေ့ဆုံဖို့ကြာသာဘရီးနီကကမ်းလှမ်းလိုက်တာဖြစ်ပါတယ်။မာလီနိုင်ငံမြို့တော်ကဇင်ငန်ဟိုတယ်မှာဖမ်းဆီးထားတဲ့တရားခံတွေက80လောက်ဟာပြန်လည်ပြီးတော့လွတ်မြောက်လာခဲ့ပါတယ်။တနင်္သာရီ၄ဦးထက်မနည်းအားအစ္စလမ်ဘာသာရေးကျွေးကြော်တဲ့ HOPD ဟိုတယ်ကိုဝင်ရောက်စီးနင်းခဲ့သလိုဖမ်းဆီးထားတဲ့တရားခံတွေက3ဦးကိုတပ်ပစ်ခဲ့ပါတယ်။မြို့တော်ဘမာကူမှာရှိတဲ့ Radisson Blue Hotel ကိုတနင်္သာရီကဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
တောက်ကြောင်နဲ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.